Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ25ရက်တနင်္လာနေ့ညဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 kHz 1505လိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့စုမြတ်မမတရုတ်ပေါ်သွင်းကုန်ကွန်တိုးကောက်မဲ့ရဲ့ရွှေဆိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အကောင်းဆုံးအော်စကာရုပ်ရှင်ဇာတ်ကားဆုကိုတော့ Green Book ရုပ်ရှင်ကရရှိသွားပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အစိုးရနဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟုထဏ NRPC ရဲ့ NRPC နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲတို့တရုတ်နိုင်ငံကူမင်းမြို့မှာဒီကနေ့တွေ့ကြပါတယ်။ရခိုင်ပြည်နယ်ဘက်မှာတော့မြမအစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့ကြားစစ်ရေးအရှိန်မြင့်နေတဲ့အတွက်စစ်ရှောင်ဒုက္ခသည်တွေတိုးလာနေပါတယ်။တနင်္လာနေ့တိုင်းတွင်ကစီးပွားရေးလုပ်ငန်းကြီးတခုကိုဒေသခံတွေကတိုင်ကြားချက်အရအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစစ်ဆေးနေပါတယ်။ဒါကနိုင်ငံတကာသတင်းလွှာမှာတော့မြောက်ကိုရီးယားဟာအမေရိကန်နဲ့ရန်သူကနေမိတ်ဆွေဖြစ်လာနိုင်ခြေရှိသလားဆိုတာကိုပြောပြပေးသွားမှာပါရှင်။ဒီလိုအစည်းအဝေးမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလှိုင်တို့ကပြောပြပေးပါမယ်ရှင်။
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေတိတိတတ်တာတိုးတက်မှုရှိနေတာကြောင့်တရုတ်ပေါ်သွင်းကုန်ကွန်တိုးကောက်မဲ့ရဲ့ရွှေဆောင်းမယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးတဲ့နောက်တရုတ်စုရှယ်ယာဈေးတွေ900ခန့်နှုန်းကျော်ဒီကနေ့မြင့်တက်သွားပါတယ်။ညာနာပစ္စည်းမူပိုင်ခွင့်အကာအကွယ်ပေးရေးကိစ္စ၊လေယာစိုက်ပျိုးရေးကိစ္စ၊တရုတ်ငွေကြေးတန်ဖိုးချထားတဲ့ကိစ္စအပါအဝင်အရေးကြီးတဲ့ကိစ္စအများပြားနဲ့ပတ်သက်လို့နှစ်ဖက်ဆွေးနွေးမှုတွေတိုးတက်မှုရှိတယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။အရင်တုန်းကတော့ကုန်သွယ်ရေးသဘောတူညီမှုမတ်လ၁ရက်နေ့မှမရရင်အမေရိကန်ကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကို10ရာခိုင်နှုန်းကနေပြီးတော့25ရာခိုင်နှုန်းတိုးမြင့်မယ်လို့အမေရိကန်သမ္မတကပြောကြားထားတာပါတကယ်လို့သဘောတူညီမှုရမယ်ဆိုရင်သွင်းကုန်ကိုတိုးကောက်မဲ့ရက်ကိုရွှေ့ဆိုင်မယ်လို့အခုပြောလိုက်တာဖြစ်ပါတယ်နှစ်ဖက်သဘောတူညီမှုရဖို့ဘလောက်နှီးစပ်နေပြီလဲဆိုတာကိုတော့သမ္မတကမပြောပေမဲ့သဘောတူညီမှုအပြီးတက်ဖို့အတွက်တရုတ်သမ္မတရှီဂျင်ပင်းနဲ့ဖလော်ရီဒါပြည်နယ်ကထရမ့်ရဲ့အပန်းဖြေဆန်အိမ်မာရာလာဂိုမှာတွေ့ဆုံဆွေးနွေးမယ်လို့ပြောပါရယ်တရုတ်နဲ့အမေရိကန်ကြားအပြန်အလှန်သွင်းကုန်ခွန်တွေတိုးကောက်တာကိုရပ်ပေါင်း90စိုင်းထားခြင်းကာလအတွင်းကုန်သွယ်ရေးဆိုင်ရာသဘောတူညီမှုရရှိဖို့အတွက်အမေရိကန်နဲ့တရုတ်တာဝန်ရှိသူတွေဇက်တိုက်ဆွေးနွေးနေကြတာဖြစ်ပါရယ်
ပြန်နိုင်ငံမှာအခုတစ်ပတ်အတွင်းကျင်းပမယ့်ထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးနဲ့ကောင်မွန်နဲ့ဆက်ဆံရေးရရှိလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒီဆွေးနွေးပွဲရဲ့အဓိကရည်မှန်းချက်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဖြစ်တယ်လို့အင်ဂျီရောကပြောကြားလိုက်ပါတယ်။ကျွန်တော်တို့အမြင်မတူမှုတွေကျွန်တော်တို့အမြင်တွေတူမယ်လို့ယုံကြည်ပြီးလာမယ့်ရက်ပိုင်းအတွင်းမှာဒါကိုပုံမြင်လာရမယ်လို့သမ္မတထရမ့်ကတင်းတင်းကြပ်ကြပ်ပြောပါတယ်။ပြည်နာနိုင်ငံမှာနေရက်ခွဲကြာတွေ့ဆုံဆွေးနွေးမှုကအလွန်ကိုစိတ်ဝင်စားဖို့ကောင်းမယ်လို့ထင်ကြောင်းသူကပြည်내အုပ်ချုပ်ရေးမှူးတချို့ကိုအင်ဂျီရောအခမ်းအနားမှာပြောကြားခဲ့ပါတယ်။ဒါ့အပြင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်တွေလုံးဝဖျက်သိမ်းသွားနိုင်မယ့်အခွင့်အရေးလည်းရှိတယ်လို့သမ္မတထရမ့်ကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ဟာပြီးခဲ့တဲ့ဇွန်လကလည်းစင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ကြပြီးမြောက်ကိုရီးယားကနျူကလ িয়ার ချင်းချောက်မှုမရှိတော့ဘူးလို့သမ္မတထရမ့်ကအဲ့ဒီဆွေးနွေးပွဲအပြီးမှာကြေညာခဲ့ပါတယ်။သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးတို့ပြည်နာနိုင်ငံမှာလာမယ့်ပုတ်ထုနဲ့ကြာသပတေးနေ့တွေမှာဒုတိယအကြိမ်ထပ်မံတွေ့ဆုံကြမှာဖြစ်ပေမဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအစီအစဉ်နဲ့ပတ်သက်ပြီးတိုးတက်မှုရှိတဲ့ဆိုတော့ခိုင်မာတဲ့သက်သေအထောက်အထားတော့မရှိသေးပါဘူး
America ကဒီ Venezuela ဂျားဖြတ်သမ္မတအဖြစ်နဲ့အတိမတ်ပြုထားတဲ့ Juan Guaido နဲ့ American ဒုသမ္မတ Mike Pence တို့ Colombia နိုင်ငံ Bogota မြို့တော်မှာဒီကနေ့တွေ့ဆုံကြမှာဖြစ်ပါတယ်။ဒါ America နိုင်ငံတွေပါဝင်တဲ့ Lima Groups အဖွဲ့စည်းဝေးပွဲမှာလည်းလူသားချင်းစာနာစရာပြဿနာတစ်နေ့တခြားပိုကြီးလာတဲ့ Venezuela နိုင်ငံနဲ့ပတ်သက်လို့ American ဒုသမ္မတမိကွန်းပြောမှာဖြစ်ပါတယ်။ Nicolas Maduro သမ္မတရာထူးကနေဆင်းသွားရင်းနဲ့လူသားချင်းစာနာတဲ့အနေနဲ့ပေးပို့ထားကြတဲ့အကူအညီတွေ Venezuela နိုင်ငံနဲ့ရအောင်လို့ဘယ်လိုလုပ်မလဲဆိုတာကိုဒေတာရင်းခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပါတယ်အဲ့ဒီအကူအညီတွေဟာ Brazil နဲ့ Colombia နိုင်ငံနယ်စပ်တွေမှာအဆင့်သင့်ရှိနေကြပါတယ်။ Venezuela နိုင်ငံထဲမှာအစားအသောက်နဲ့ဆေးဝါးရိက္ခာတွေပြတ်လတ်လို့နှီးပါဖြစ်နေပါပြီ။ American ဒုသမ္မတ Mike Pence ဟာ Colombia သမ္မတ အိုင်ဗန်ဒူကေးနဲ့လည်းဆွေးနွေးဖို့ရှိပါတယ်။ဒါအပြင်ပြည်ပရောက်နေကြတဲ့ဗင်နီဇွဲလားပြည်သူတချို့ကိုလည်းတွေးဆောင်ဖို့အစီအစဉ်ရှိပါတယ်။ကိုလံဘီယာနဲ့ဘရာဇီးလ်နိုင်ငံနယ်စပ်တွေကတဆင့်လူသားချင်းစာနာတဲ့အကူအညီတွေဝင်မလာအောင်လို့ဗင်နီဇွဲလားစစ်တပ်နဲ့သူ့အပေါ်အမာခံထောက်ခံသူတွေကနယ်စပ်ဖက်မှာတားဆီးထားကြလို့အခုရုံးပိတ်ရက်အတွင်းမှာအကူအညီလာယူသူတွေနဲ့ပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။အကြမ်းဖက်ပဋိပက္ခတွေဖြစ်ခဲ့တာကြောင့်လီမာဂရုပအဖွဲ့စည်းဝေးနေကြတာပါ။နိုင်ငံတကာကပေးတဲ့အကူအညီတွေကိုပြည်သူတွေမရအောင်လို့အင်အားသုံးတားဆီးနေတာနဲ့ပတ်သက်လို့လီမာဂရုပအဖွဲ့ဝင်တာဝန်ရှိသူတွေနဲ့ဆွေးနွေးအဖြေရှာမယ်လို့အမေရိကန်အစိုးရထိပ်တန်းတာဝန်ရှိသူတယောက်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။စီးပွားရေးအရာရောတန်တမာရေးအရာပါအပြည့်အဝဖိအားပေးသွားမှာဖြစ်တယ်လို့သူကပြောပါတယ်
။အမေရိကန်နေနဲ့ကာတာနိုင်ငံဒိုဟာမြို့မှာတင်းနှင်းလာနေကစတင်တဲ့ဆွေးနွေးမှုညှိနှိုင်းမှုတွေကနေရှင်းလင်းပြီးအကျိုးရှိတဲ့ရလဒ်တွေထွက်လာလိမ့်မယ်လို့အာဖဂန်တာလီဘန်အဖွဲ့အနေနဲ့မျှော်လင့်ကြောင်းအဖွဲ့ရဲ့ပြောခွင့်ရဆူဟိလ်ရှာဟင်းကပြောပါတယ်။18နှစ်ကြာလာပြီဖြစ်တဲ့အာဖဂန်ပြည်ပခအဆုံးတတ်ရေးမှာအရေးအပါဆုံးအချက်နှစ်ခုဖြစ်တဲ့နှစ်ဖက်စလုံးကတတ်မှတ်ထားတဲ့အကြောင်းအရာတွေကိုအခြေတည်ဆွေးနွေးကြကြကြောင်းအဲ့ဒီပြောခွင့်ရကပြောပါတယ်။အဲ့ဒီနှစ်ချက်ကတော့အာဖဂန်မှာရှိတဲ့နိုင်ငံခြားတပ်ဖွဲ့တွေပြန်ရုပ်သိမ်းရေးနဲ့အမေရိကန်နဲ့မဟာမိတ်တွေကိုတိုက်ခိုက်ရေးအတွက်အာဖဂန်မျိုးကိုဘလို့အဖွဲ့အစည်းလူပုဂ္ဂိုလ်တဦးတယောက်ကမှအသုံးပြုခွင့်မပြုရေးလို့ဖြစ်ပါတယ်။ဒီတော်တွင်ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာပါကစ္စတန်ကျင်းတောင်ကနေပြန်လွတ်လာတဲ့တာလီဘန်အဖွဲ့စတင်တည်ထောင်သူတွေထဲမှာတဦးအပါဝင်လည်းဖြစ်လက်ရှိကာတာနိုင်ငံကဆွေးနွေးပွဲတွေမှာတာလီဘန်အဖွဲ့ရဲ့နိုင်ငံရေးအရာရှိအဖြစ်တာဝန်ခံထားသူလည်းဖြစ်တဲ့မူလာအဗ်ဒူဂါနီဘာရာဒါဟာဒိုဟာမြို့ကိုရောက်လာပြီးဖြစ်ပါတယ်။ဘာရာဒါအနေနဲ့တင်းနေလာနေမှာပြုလုပ်မယ်ကနေဦးဆွေးနွေးပွဲတွေမှာပါဝင်မှာဖြစ်ကြောင်းရှာဟင်းကပြောကြားပြီးနောက်ပိုင်းဆွေးနွေးပွဲတွေမှာပါမယ်မပါဘူးဆိုတာတော့အတိအပြည့်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့ဆွေးနွေးမှုအဖွဲ့ကိုကြေညာပြီးဖြစ်တာကြောင့်ဘာရာဒါအနေနဲ့ဆွေးနွေးပွဲတွေမှာကိုယ်တိုင်ပါဝင်စရာမလိုဘူးလို့တာလီဘန်အဖွဲ့ကပြောထားပါတယ်။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်လာနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်ပြည်ထောင်စု Los Angeles မှာတနင်္ဂနွေနေ့ကကျင်းပတဲ့ Oscar ဆုပေးပွဲမှာ Green Book ရုပ်ရှင်ကအကောင်ဆုံးရုပ်ရှင်ဆက်ကဆုရရှိသွားပါတယ်။အမေရိကန်မှာလူပြူလူမဲခွဲခြားခဲ့ခြင်း1960လောက်တုန်းက African American ဆန္ဒရဆရာတယောက်တောင်ပိုင်းမျိုးတွေကိုလှည့်လည်ဖျော်ဖြေခြင်းလူပြူရင်မောင်းတဲ့မိတ်ဆွေဖြစ်တဲ့ဇာလန်အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ်။ဆန္ဒရဆရာဖြစ်တရုတ်ဆောင်တဲ့မဟာရှာလာအလီကလည်းအဲ့ဒီဇာကားနဲ့အကောင်းဆုံးဇာတ်ပုတ်ဆုရရှိသွားပါတယ်။အကောင်းဆုံးမင်းသားတရုတ်ဆောင်ဆုကတော့ Queen Guitar အဖွဲ့အကြောင်းရိုက်ကူးထားတဲ့ Bohemian Rhapsody ကမှအဆိုတော် Freddie Mercury ဖြစ်တရုတ်ဆောင်သူ Rami Malek ကရရှိပါတယ်။အကောင်းဆုံးမင်းသမီးတရုတ်ဆောင်ဆုကတော့ The Favorite ရုပ်ရှင်ကမှ Britain က Anne ဘယင်မအဖြစ်တရုတ်ဆောင်သူ Olivia Colman ကရရှိပါတယ်။အကောင်းဆုံး Director ဆုကိုရရှိသူကတော့ Mexico နိုင်ငံကအင်အကူအမျိုးသမီးတယောက်အကြောင်းအခြေခံရိုက်ကူးသူ Alfonso Cuarón ဖြစ်ပါတယ်။အကောင်းဆုံး Director ဆုအပြင်အဲ့ဒီကားနဲ့ပဲရုပ်ရှင်ဓာတ်ပုံဆုကိုလည်းသူရရှိပါတယ်။ဒါအပြင်နိုင်ငံခြားဘာသာစကားပြောအကောင်းဆုံးရုပ်ရှင်ဆုကားကိုလည်းရိုမာစကားကပဲရရှိသွားပါတယ်။အရင် Hollywood Oscar ဆုပေးပွဲတွေမှာလူပြူမင်းသားမင်းသမီးတွေပဲအများစုအနိုင်ရကြတယ်လို့ဝေကပန်ခံခဲ့ရပြီးတဲ့နောက်ဒီနှစ်မှာတော့လူနည်းစုအတိုင်းဝိုင်းကတရုတ်ဆောင်တွေလည်းဆုတွေရရှိခဲ့ကြပါတယ်။ဒီနှစ်အော်စကာဆုရဲ့ထူးခြားချက်ကတော့ပင်တိုင်တင်ဆက်သူမပါပဲကြော်ကြားသူတွေကတလှည့်စီတင်ဆက်ခဲ့ကြတာဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကသူ့နိုင်ငံကနေအိန္ဒိယကိုတင်ပို့နေတဲ့ပြပပုတ်ကုန်တွေအီရန်နိုင်ငံရဲ့စစ်ကမ်းကတဆင့်ပထမဆုံးအကြိမ်စပြီးတင်ပို့လိုက်ပါတယ်။သူနိုင်ငံရဲ့ပြပပုတ်ကုန်တင်ပို့မှုတိုးတက်လာအောင်နဲ့ပါကစ္စတန်နိုင်ငံကိုအာကိုပီတင်ပို့နေရတာကိုရှော့ချနိုင်မှုအတွက်အဲ့လိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။ကွန်ပစ္စည်းတန်ချိန်980ကိုတင်ဆောင်ပြီးပထမအတုပ်အနေနဲ့ဆေးလွတ်လိုက်တဲ့ထရက်ကာ23စင်းအီရန်နိုင်ငံချဘာဟာမြို့ကိုထွက်ခွာသွားတာကိုကြည့်ဖို့အတွက်အာဖဂန်သမ္မတအရှရဖ်ဂါနီဟာမနေ့ကအာဖဂန်နစ္စတန်နေဇတ်မြို့ဇာရန့်ချ်ကိုတွားရောက်ခဲ့ပါတယ်။အဲ့ဒီကွန်ပစ္စည်းတွေကိုတော့အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကိုပို့ဆောင်မှာဖြစ်ပါတယ်။ပင်လယ်ထွက်ပေါက်မရှိတဲ့ကုန်တွင်ပိတ်နိုင်ငံဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံဟာနိုင်ငံတကာနဲ့ကုန်သွယ်ရေးလုပ်ဖို့အတွက်ပါကစ္စတန်နိုင်ငံနဲ့သူ့ရဲ့ပင်လယ်စစ်ကမ်းတွေကိုလုံးဝနှိပါအားကိုးနေရတာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်တွေအတွင်းအာဖဂန်နဲ့ပါကစ္စတန်အကြားမှာတင်းမာမှုတွေဖြစ်လာခဲ့တဲ့အတွက်ပါကစ္စတန်နိုင်ငံကနေတဆင့်လှုပ်ဆောင်နေတဲ့အာဖဂန်နိုင်ငံရဲ့ကုန်သွယ်မှုတွေဟာလည်းလျော့ကျလာခဲ့ပါတယ်။
အသက်မပြည့်သေးတဲ့ကက်သလစ်ဘာသာဝင်တွေအပေါ်လိမ့်ပိုင်းဆိုင်ရာပြုကျင့်တဲ့အသင်းတော်အကြီးအကဲဆရာတော်ကြီးတွေကိုပိုယဟန်မင်းကြီးဖရန်စစ်ကပြင်းပြင်းထန်ထန်အပြစ်တင်ပြောကြားလိုက်ပါတယ်။အသက်မပြည့်သေးတဲ့ကလေးငယ်တွေကိုလိမ့်ပိုင်းဆိုင်ရာအာရမပြုကျင့်တာဟာလူအသက်ကိုစည်သေးတာနဲ့တူတယ်လို့အဲ့ဒီလိုပြုကျင့်တဲ့ဆရာတော်တွေဟာလည်းစေတံမာနရဲ့နောက်လက်တွေဖြစ်တယ်လို့ကက်သလစ်အသင်းတော်တွေမှဖြတ်နေတဲ့ဒီပြဿနာကိုဖြေရှင်းဖို့ရည်ရွယ်ချင်းပါတယ်။ညီလာခံပိတ်ပွဲမှာပိုယဟန်မင်းကြီးကပြောကြားခဲ့ပါတယ်။ဘလို့ပုံစံမျိုးနဲ့မဆိုလိမ်ပိုင်းကျူးလွန်မှုတွေကိုအသင်းတော်ရဲ့မှအပြတ်ရှင်းမယ်လို့လည်းပိုယဟန်မင်းကြီးဖရန်စစ်ကတနင်္ဂနွေနေ့ကကတိပြုခဲ့ပါတယ်။ဒါပေမဲ့ကျူးလွန်ခံခဲ့ရသူတချို့ကတော့အခုလိုပြောရုံနဲ့တော့မလောက်လောက်ဘူးလို့ပြောကြပါတယ်။ကျူးလွန်မှုတွေအပေါ်တင်းတင်းကြပ်ကြပ်အရေးယူဖို့ခိုင်မာတိကျတဲ့အစီအစဉ်တွေကိုပိုယဟန်မင်းကြီးကမပြောတဲ့အတွက်စိတ်ပြတ်ရတယ်လို့လည်းပြောနေပါတယ်။အသင်းတော်အတွင်းနှစ်ပေါင်းများစွာတည်းကရှိနေတဲ့ဆရာတော်ကြီးတွေရဲ့လိမ်ပိုင်းဆိုင်ရာအတ္တမပြုခြင်းတဲ့ပြဿနာကိုဖြေရှင်းဖို့ကဘာတဝမ်းကကက်သလစ်ဘစ်ရှော့ဆရာတော်ကြီးတွေနဲ့အသင်းတော်အကြီးအကဲ200လောက်ပါဝင်တဲ့အထူးညီလာခံကိုဗာတီကန်မှာပြီးခဲ့တဲ့သတင်းပတ်ကပထမဆုံးကျင်းပခဲ့တာပါကျူးလွန်ခံခဲ့ရဘူးသူတချို့ရဲ့ခြောက်ခြားပေါ်ရာအကြမ်းဖက်ခံရမှုတွေကိုလည်းဒီညီလာခံမှာမျှဝေစီခဲ့ပါတယ်အသက်မပြည့်သေးသူကက်သလစ်ဘာသာဝင်တွေကိုနောက်မှကာကွယ်ဖို့ဥပဒေကြောင့်အရလိုက်နာရမယ့်အချက်အလက်တွေကိုပိုယဟန်မင်းကြီးထုတ်ပြန်ဖို့အစီအစဉ်ရှိတယ်လို့ဗာတီကန်တာဝန်ရှိသူတွေကပြောပါတယ်
။နိုင်ဂျီးရီးယားနိုင်ငံမှာကျင်းပနေတဲ့သမ္မတရွက်ောက်ပွဲကနဦးရလတ်တေးရလက်ရှိသမ္မတမိုဟာမက်ဒူဘူဟာရီဟာအနောက်တောင်ပိုင်းပြည်နယ်နှစ်ခုမှာအနိုင်ရနေတယ်လို့ဆိုပါတယ်။တရားလွတ်လပ်တဲ့ရွက်ောက်ပွဲကော်မရှင် INEC ကတင်းလာနေမှာထုတ်ပြန်တဲ့ကြေညာချက်အရအကစ်တီပြည်နယ်မှာမဲအေအေအတွက်စုစုပေါင်း58ရာခိုင်နှုန်းကိုသမ္မတဘူဟာရီကအနိုင်ရနေကြောင်းဖော်ပြထားပါတယ်။ဘူဟာရီအနေနဲ့အကျိတ်နဲ့ရှင်ပြန်နေရတဲ့အိုဆွန်းပြည်နယ်မှာပြန်ဖက်အတိုက်ခံကိုယ်စားလှယ်လောင်းအတီကူအဘူဘာကာတဲ့မဲအေအေအတွက်1000လောက်နဲ့အသာစီးရနေကြောင်းလည်းပြောပါတယ်။နောက်ထပ်ရုပ်ောက်ပွဲရလတ်တွေကလည်းမကြခင်နိုင်ပိုင်းအတွက်မှာထွက်လာဖို့ရှိနေတယ်လို့ဆိုပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွင်းကပြည်နယ်ပေါင်း36ပြည်နယ်နဲ့ပြည်ထောင်စုအစိုးရနယ်နိမိတ်ဒီမှာရုပ်ောက်ပွဲတွေကိုကျင်းပနေပေမဲ့တချို့နေရာတွေကိုတော့အခြေအနေရဖျက်သိမ်းထားပါတယ်။
American တရားရေးဌာနအထူးစုံစမ်းရေးမှူး Robert Mueller ရဲ့အစီရင်ခံစာကိုတရားရေးဌာနကလူသိရှင်ကြားမထုတ်ပြန်ရင် Trump အစိုးရကိုတရားစွဲမယ်လို့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တစ်ယောက်ကပြောကြားလိုက်ပါတယ်။2016 American သမ္မတရွေးကောက်ပွဲမှာ Donald Trump စီးရုံးရေးတာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိအထူးစုံစမ်းရေးမှူး Mueller ရဲ့စုံစမ်းတွေးရှိမှုအစီရင်ခံစာမကြခင်အဆုံးတတ်ထောဖို့ရှိနေချိန်မှာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကအခုလိုပြောကြားခဲ့တာပါ။စုံစမ်းတွေးရှိချက်တွေကိုအများပြည်သူပြည့်ပြည့်စုံစုံသိရှိသင့်တယ်လို့ Republican တော်တော်များများကလည်းပြောနေကြပါတယ်ရှင်။
တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးသွားတာပါအခုသတင်းလွှာတွေသတင်းဆောင်ပါတွေစက်တိုက်နားဆင်ရပါမယ်ရှင်အစိုးရရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ညီချင်ရေးဗဟုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ဟာတရုတ်နိုင်ငံကုမင်းမြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်လောလောဆယ်မှာတော့ဘယ်အချက်တွေကိုဆွေးနွေးတယ်ဘယ်အချက်တွေသဘောတူညီချက်ရတယ်ဆိုတာကိုသတင်းထုတ်ပြန်ထားတာမရှိပါဘူးတချိန်တည်းမှာပဲတက်မတော်ညှိနှိုင်းရေးအဖွဲ့နဲ့ NCA အပြစ်ရစာချုပ်ကိုလက်မှတ်မရေးထိုးပြသေးတဲ့ရှမ်းပြည်တွတ်တက်ရေးပါတီနဲ့ SSPP တို့ဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲအခြေအနေတွေကိုရန်ကုန်အခြေစိုက် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC ကိုယ်စားလှယ်အဖွဲ့ဟာ NCA ခေါ်အပြစ်ရစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIOKIA ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA မြန်မာနိုင်ငံအမှန်တရားနဲ့တရားမျှတသောအမျိုးသားပါတီ MNDJP MNDAA ကိုကံအဖွဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA AA ကကိုယ်စားလှယ်အဖွဲ့တွေနဲ့တရုတ်နိုင်ငံကုမင်းမြို့မှာတွေ့ဆုံခဲ့ပါတဲ့ဒီကနေ့တွေ့ဆုံပွဲကျင်းပဖြစ်ကြောင်းကို KIO ကပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကအခုလိုပြောပါတယ
်။ဒါတော့မှန်ပါတယ်။ဒါပေမဲ့ဘာမှတရင်ကတော့ခုတည်းမထွက်သေးဘူး။ဘာမှအကြောင်းမကြားသေးဘူး။ကျွန်တော်တို့ဘဟုကော်မတီရဲ့ကိုယ်စားလှယ်အဖွဲ့ကတော့ဦးလာနန်းပေါ့ကျွန်တော်တို့တွေ့ရမို့သူကဥဆောင်ဒီမှာသွားတာပါ။ဒီမြောက်ပိုင်းမဟာမိတ်လေးဖွဲ့ဒီအလုံးသွားတယ်လို့ကြားပါတယ်။ဘာအကြောင်းကြီးဆွေးနွေးတယ်ဘာအကြောင်းကြီးသိဆုံးကြတယ်ဆိုတာတော့အခုတည်းကတော့ဘာမှမကြားရသေးဘ
ူး NRPC ရဲ့ကိုယ်စားလှယ်အဖွဲ့ကိုတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးခမောင်တင်ငင်းချင်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောအတွင်းရေးမှဦးခင်စောဦးတို့ဦးဆောင်တယောက်ခဲ့ပါတဲ့ဆွေးနွေးပွဲအခြေအနေကိုမေးမြန်းဖို့တယောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေကိုတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိခဲ့ပါဘူး2018ခုနှစ်ဒီဇင်ဘာလ21ရက်နေ့ကတမ်ရော်ရဲ့ငင်းချင်းရေးဆိုင်ရာကြေညာချက်မှာကချင်နဲ့ရှမ်းပြည်နယ် ယ်ကစစ်တိုင်းဌာနချုပ်နေမြင့်၅ခုမှာစီးလှူရှားတာတွေရပ်တန့်ခဲ့တဲ့နောက်နှစ်လတာကာလအတွင်းမှာတမ်ရော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေတိတိတတ်တာရောကြခဲ့ကြောင်းလဲတမ်ရော်ကသတင်းထုတ်ပြန်ခဲ့ပါတယ်လက်ရှိဆွေးနွေးပွဲမှာပါဝင်တဲ့ AA ရခိုင်တပ်မတော်နဲ့အစိုးရတပ်မတော်ကြားရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပြီး AA တပ်ဖွဲ့ကရခိုင်ပြည်နယ်မှာခြေကုပ်ယူမာကိုတပ်မတော်ကလက်မခံကြောင်းလဲဒီလ23ရက်နေ့သတင်းစာရှင်းလင်းပွဲမှာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကပြောဆိုထားပါတယ်ဒီနေ့ကျင်းပတဲ့ဆွေးနွေးပွဲဟာဇန်နဝါရီလ22ရက်နေ့က NRPC နဲ့ KIO တို့တရုတ်နိုင်ငံမှာတွစ်ဆုံအပြီးသဘောတူညီချက်အရမြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့ဆွေးနွေးတာဖြစ်ပါတယ်။ဒီလိုဆွေးနွေးနေတဲ့အချိန်ထဲမှာပဲတင်းလာနေ့မနက်ပိုင်းကတော့ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့တက်မရော်ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တို့နေပြည်တော်တိုင်းစစ်ဌာနချုပ်ပေါင်းလောင်းရိပ်သာမှာတွစ်ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးခဲ့တဲ့အချက်တွေကိုတော့ SSPP ရဲ့ပြောရေးဆိုခွင့်ရှိသူဘုံဘူးဆိုင်ဖုံးဟန်ကအခုလိုပြောပါတယ်
။အတိတ်ကတော့ဘောတော့ကျွန်တော်တို့ပုံမှန်ဆက်သွင်းနေမယ်ဂျန်တရားဘောတော့ဘယ်လိုလုပ်ကြမလဲအဲ့ဒါကိုကျွန်တော်စပြီးတော့ခေါ်ချင်တဲ့အပိုင်းပေါ့ဒီနားလည်မှုယုံကြည်မှုပြောင်းလဲဒီစောင့်နိုင်အောင်ဒေတာဖွံ့ဖြိုးရေးကနေစပြီးတော့ပုံမှန်တွေ့ဆုံနိုင်ဖို့အဲ့ဒါကိုကျွန်တော်တို့ကအတိတ်ကဆွေးနွေးဖြစ်တာပါဒီအရလုံးနိုင်မယ်ဆိုလို့ရှိရင်တော့ဒါပြိပကကိုတစုံတရာဖြေလျှော့နိုင်မယ်အဲကနေတစဉ်ယုံကြည်မှုကိုပြန်ပြတော့ဒီဆောက်နိုင်မယ်ဆိုတဲ့အပိုင်းပါပဲ
ဒီဆွေးနွေးပွဲမှာတက်မရော့ဘက်ကဒီဇင်ဘာ27နဲ့ဇန်နဝါရီ24ရက်နေ့ကထုတ်ပြန်တဲ့ငြိမ်းချမ်းရေးဆိုင်ရာထုတ်ပြန်ချက်ကိုပြန်လည်ရှင်းလင်းသလို SSPP ဘက်ကဒီထုတ်ပြန်ချက်မှာပါဝင်တဲ့နေမြေကိစ္စတွေကိုပြန်လည်ဆွေးနွေးခဲ့ကြောင်းနဲ့ပုံမှန်စက်ခွန်တင့်နဲ့ဖန်ဆီးထားတဲ့ SSPP အဖွဲ့ဝင်တွေလွတ်မြောက်ရေးအတွက်ဆွေးနွေးခဲ့ကြောင်းပြောပါတယ် SSPP အဖွဲ့ဟာပြီးခဲ့တဲ့တောက်ကြနေ့ကတော့ NRPC နဲ့နေပြည်တော်မှာဆွေးနွေးခဲ့ပါတယ်ဒီကနေ့ဆွေးနွေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာတရုတ်မြန်မာနယ်စပ်အခြေစိုက် FPNCC ကိုပြည်ထောင်စုနိုင်ငံရေးဆွေးနွေးညင်ညာရေးကော်မတီအဖွဲ့ဝင်တွေဖြစ်ပါတယ်။ FPNCC ဟာနိုင်ငံရေးညင်ကြင်ရေးကိစ္စတွေကိုတပွဲချင်းစီမဟုတ်ဘဲကော်မတီနေနဲ့သာဆွေးနွေးဖို့တောင်းဆိုထားပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါရစေ။မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားစစ်ရေးတင်းမာနေစဉ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်စစ်ရှောင်းတွေတိုးပွားလာနေပါတယ်။ဒီအပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မြောက်ဦးမြို့နယ်အတွင်းမှာလည်းစစ်ရှောင်းဦးရေ400ကျော်ထပ်မံတိုးလာနေပြီးစားတောက်နေထိုင်ရေးအခက်တွေ့နေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့စခန်းတာဝန်ရှိသူတွေကပြောကြပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကစုံစမ်းတင်ပြထားပါတယ်ရှင်။
တိုက်ပွဲတွေဖြစ်ပွားခဲ့တဲ့မြောက်ဦးမြို့နယ်အတွင်းစစ်ရှောင်းစခန်း3ခုမှာလူဦးရေ400ခန့်တင်းချောင်ရောက်ရှိနေတယ်လို့သူတို့ရဲ့စားတောက်နေထိုင်ရေးအတွက်အကူအညီတွေလိုအပ်နေတယ်လို့စစ်ဆောင်စခန်းကိုတွားရောက်ခဲ့တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ကပြောပါရယ်
။မနေ့ကတော့ဒီဒုက္ခသည်တွေဖြစ်ဖို့ကျွန်တော်တော့ဖြစ်ပါတယ်။စခန်းတစ်ခုကတော့ကျွန်တော်တို့မြောက်မြို့နယ်မြောက်ပိုင်းခြေကြီးကောင်းရွာဟောင်းမှာပေါ့နော်။လူ180ကျော်အဲ့ဒီမှာစခန်းတစ်ခုရှိပါတယ်။ကျွန်တော်တို့စစ်ကိုရဲ့နေကဖြစ်တဲ့ရန်အောင်ပြင်တိုက်ပွဲတွေကပေါ့နော်။ရန်အောင်ပြင်စစ်ပွဲတွေကနဲ့နေနေနာနာဖြစ်တဲ့ရှင်ဦးကြည်ပါကနေကြောင်းချွေလာတယ်လို့ပြောပါမယ်။နောက်တစ်ခုကတော့မကြားစင်ပေါ့နော်။နှစ်ရက်နဲ့မှဖြစ်ပေါ်တဲ့ဒီမကြားချင်းဦးစုရဲ့ကြေးရွာတွေဖြစ်တဲ့ခူလိုင်ကနေလူရေ60ဦးတင်ညိုကိုကြောင်းချွေလာတာကိုတွေ့ရပါမယ်။နောက်တစ်ခုကမကြားစင်ကြေးရွာဦးစုဝင်ဖြစ်တဲ့ဒီနဘူခန်ကြေးရွာကလည်းပဲအောက်ပါကန်ဆိုတဲ့ကြေးရွာကိုလူပေါင်း189ဦးတင်းချောင်လာတာကိုတွေ့ရပါမယ်။အကောင်လုံးပေါင်းလိုက်ရင်တော့400ကျော်ရှိတော့ပါဘူးလောက်မျိုးနဲ့။စစ်ချောင်းတွေစားရည်တောက်ရည်ကိုတော့လောလောဆယ်မင်းခွန်နေတဲ့ကြေးရသူကြေးရသားတွေကတော့တာဝန်ယူဖြစ်ရှင်းပေးနေပါ။အကောင်ကြီးကတော့အများကြီးလိုအပ်နေပါသေးတယ်။သူတို့မှဒီတောက်ကုန်းရေမလုံလောက်တာတော့ရှိပါတယ်။အင်ကာမရှိပါဘူး။အဲ့ဒီအခက်အခဲတွေရှိနေပါတယ
်။ဖေဖော်ဝါရီ19ရက်ကနေ22ရက်နေ့ထိဖြစ်ပွားနေတဲ့မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားတိုက်ပွဲတွေကြောင့်မြောက်မြို့နယ်စင်ဦးရွာ၊ခူလိုင်ရွာ၊နေဘူးခံရွာရာလေးရကျော်ဟာစေတီတောင်အောက်သားကံတိန်ညိုစစ်ဆောင်စခန်းတွေမှာတိန်ချောင်လာနေရတာပါ။ဒေသတွင်းတိုက်ပွဲတွေကြောင့်မြောက်မြို့နယ်နေဘူးခံရွာရာ190ကျော်ဟာအောက်သားကံကြေးရွာစစ်ဆောင်စခန်းကိုတိန်ချောင်လာရတယ်လို့စစ်ဆောင်ကူညီပေးရေးဖွဲ့ဝင်ဦးဖိုးဆောင်ကပြောပါရတယ်
။အော်လူဦးရေ190ပါ။ဒီကစင်နယ်ဆိုတော့ရောက်တာပါ။နေဘူးခံကြေးရွာကရောက်လာတာပါ။အော်တိုက်ပွဲကရွာအနီးနားမှာဖြစ်ပါတယ်ဒီနေ့အစောပိုင်းတော့ဆိုတော့လမ်းမကြီးကတလုံးတလုံးပဲကြားရတယ်ဒီကနေ့အခါတော့မကြားရဘူးမကြားစီရဲ့စစ်တောင်းကိုကြားတယ်
အလားတူရောင်ပြင်ကြေးရွာအုပ်စုအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စီရီတောင်ကြေးရွာဘက်ကိုတင်းချောင်လာတဲ့စေဦးကြေးရွာသားဆစ်ဆောင်တွေနေနဲ့နေထိုင်ရေးမှာခက်တွေ့နေတယ်လို့ဆစ်ဆောင်ရွာသားတာဝန်ရှိသူတို့ဖြစ်တဲ့ဦးသိန်းရွှေမောင်ကပြောပါတယ်။ရောက်ပြီနဲ့ရောက်ပြီပဲ။ကျွန်တော်တို့ညောင်ညွတ်တဲ့ရောက်ပဲကြေးရွာအုပ်စုဆောင်ကြေးရွာကဆန်းပြလာတာပါ။အခုကျွန်တော်တို့
ကျေးရွာတော့နည်းနည်းကြည့်တယ်ဗျာ။ဓမ္မယုံကြည်မှန်နေဆိုတော့လူဦးရေနဲ့ကျွန်တော်တို့ကဟိုနေရာတွေကကြည့်နေပါတယ်။ကျွန်တော်တို့အေးဒီစီမှာအေးချမ်းသွားမှပဲပြင်ကြီးသွားမှပဲပြင်မယ်လို့သိကြပါတယ်။ခေဝါရီစကွေးရနေ့တုန်းကရောင်ပြင်ကျေးရွာတွင်မြန်မာစစ်တပ်နဲ့အေးအေးတို့တိုက်ပွဲဖြစ်ပွားခဲ့ပြီးရောင်ပြင်ဂျန်နင်းကန်တာစီကျေးရွာသား၅ဦးပျောက်ဆုံးသွားခဲ့ပြီးတော့၂၁နှစ်မှာတော့မ Pansi to Akerello, Mimian Tete, the Chuga, Piosu Nibimele, Tamaro, the Rima, Pianja Yponine, Tamarogani, Tapiata, Mapilo Cap, Wulu, Ninsu Tavare, Tigrimaro, Yamasitan, E. Poruja, Majase, Yuapema, Picata, Jani Yaragalu, Type One Yin Tanivare, Natasa Chikuni, Nuin Bala Gungani, Natasa Ku, Filati, Yakaipine, Amunine, Chimine, Pelawa Munedwe, Tamaro, Yakalanaka, E. Do Type Wordwe, Yarakona Tongjo, Sipi, Tin Shangi Yavare. Sishang Yotarigu, Tirakan Kuni Puyi Porigabe, Kuni Pis on the Yabi, Asuya Bawin, Nanganaga Kuni Mayashi Bulu, Pinaluto Kusele, Utunta saying up your water. Type of people was in the Tirakan Yotari, they soon Tikai Tanya Yashi Mudri, Apansi Kaya Mudri, Lambia Pik, Kosan Kaya Musare, Luhuji Chuba Mu Pissin, the Le, Pipua Kevarekamia.
Nine going Pyabjagger Abashin. တနင်္လာနေ့တိုင်းဒေသမှာစီးပွားရေးလုပ်ငန်းတွေလုပ်ငန်းနေတဲ့
GGS Komdigo, Siwai, Lobanguni, Chabigere, Sue Sosuetene, Tanya Kantayae, Tanila Taiwini Jogo, Leshima Akri Lysamu Tapiai Commissioner, Solan Sassinibi, Muda Democracy, Pojo Anedi in Negaro, Tru Nine, Agri Commissioner, Sazija Bomudibi, Ye Ubugo, Sawan Nile Melo, Padi Bohoe, Pioguia, Tota Munyunga, Fuyo Pioware.
ကျွန်တော်ကဒီစစ်ဆေးမှုကအခုတော့ဒီခုနှစ်ကိုကြည့်နေပါတယ်ခင်ဗျာ။ဟောဒီအဂရိကစစ်ဆေးမှုကိုကျွန်တော်ကြည့်နေတာ။ဒါဆိုကျွန်တော်တို့ပါတီရဲ့ရည်ရွယ်မှုကပေါင်းကျင်းပါတယ်။ကျွန်တော်နှုတ်နဲ့သတိပေးတဲ့စာနဲ့သတိပေးတယ်နော်။ပါတီတာဝန်ရဆိုင်တဲ့အပြင်းထန်ဆုံးမှကျွန်တော်ကပါတီဝင်ဖြစ်တာထုတ်ရုံပါပဲ။ကျွန်တော်ဒီတဲ့ပို့ပြီးပါတီစီကံရဲ့ရည်ရွယ်မှုမရပါဘူး
င်းလာတိုင်းအစိုးရခွင့်ပြုချက်နဲ့ဆောင်ရွက်နေရဖြစ်ပါတယ် GGS ကုမ္ပဏီကလျှက်စစ်တာဖြန့်ဖြူးဖို့တင်တာချုပ်ဆိုတာကိုတိုင်းအစိုးရနဲ့သာချုပ်ဆိုခဲ့ပြီးစွမ်းရင်ဝန်ကြီးဌာနကရွေးချယ်ခဲ့တဲ့ကုမ္ပဏီမဟုတ်တဲ့အပြင်စာချုပ်မှာနေရာလွတ်ချံပြီးချုပ်ဆိုခဲ့လို့တိုင်းအစိုးရနဲ့ GGS ကုမ္ပဏီကိစ္စကိုပြည်အောင်စုအဖွဲ့အစည်းတွေရဲ့သဘောထားမှတ်ချက်တွေယူပြီးသမ္မတကိုတင်ပြသွားမယ်လို့လျှက်စစ်စွမ်းရင်ဒုဝန်ကြီးဒေါက်တာထွန်းနိုင်ကဒီဇင်ဘာ27ရက်ကလုပ်တဲ့ပြည်အောင်စုလွှတ်တော်မှာပြောခဲ့ပါတယ်ပြီးတော့2019ဇန်နဝါရီလတုန်းကတဝဲလီငွင်းခြုံရှင်းရမှာတိုင်းဆိုရကကြက်သိန်း4000သုံးဆွဲခဲ့ရတဲ့ပတ်သက်ပြီးအသုံးစရိတ်အတိအကျတင်ပြပေးဖို့တိုင်းလွှတ်တော်ဒူးဥက္ကဋ္ဌကပြောခဲ့ပါတယ်။ဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုအရေးယူပေးဖို့တဝဲခရိုင်ဒေသခံ40ကျော်ကလက်မှတ်ရေးထိုးထားတဲ့တိုင်ကြားစာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုကဇန်နဝါရီ24ရက်မှာလက်ခံရရှိခဲ့ပါတယ်။အဲဒီနောက်ပိုင်းအခုလိုစုံစမ်းစစ်ဆေးမှုတွေရှိလာတာဖြစ်ပြီးအဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်စစ်ဆေးနေရတဲ့အခြေအနေအသေးစိတ်ကိုတော့မသိရှိရသေးဘူးလို့တဝဲမျိုးကဦးတန်းဝင်းကပြောပါတယ်
။တော့ဒီကမှာတော့ဟိုကကြားနေရတာပေါ့သူတို့စစ်ဆေးတဲ့ဘာညာပြီးတော့သူတို့လုပ်ငန်းရှင်တွေပါစစ်ဆေးရတယ်တော့ကြားရတာ။ကြားရတာတော့ဟိုလုပ်ငန်းရှင်တွေဝင်စစ်ဆေးတဲ့ဒီစားနဲ့ပတ်သက်ပြီးတော့လုပ်ငန်းရှင်တွေစစ်ဆေးတဲ့တခြားဟိုတင်တာဒီစားနဲ့ပတ်သက်ပြီးတော့ပေါ့လုပ်ငန်းရှင်တွေစစ်ဆေးတဲ့ပေါ့သူတို့စစ်ဆေးတဲ့ဘာညာကိုတော့မသိရဘူးဗျ
။အဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်မှာဒီကိစ္စကိုစုံစမ်းစစ်ဆေးနေရဆိုပေမဲ့လည်းအသေးစိတ်အဖြစ်ကတော့လက်တလောပြောလို့မရသေးကြောင်းကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးဟန်ညွန့်ကပြောပါတယ်
။ဟို
အဲလိုကျွန်တော်ဘာမှမှတ်ချက်မပေးပြရတယ်လို့တောင်းကြီးလို့ပါနော်ကျွန်တော်တို့ဟိုဖြစ်တို့ရတဲ့ခါကျွန်တော်တို့ပြောပါမယ်နော်ဒါလေးတော့မှတ်ပေးဖို့ခက်ခဲရှိပါတယ်နော်အဲ့ဒါကြောင့်ပါနော
်တနင်္လာတိုင်းဝန်ကြီးချုပ်ဒေါက်တာလဲလက်မော်နဲ့ဆွေမျိုးနီးစပ်တော်သူတွေပါဝင်နေရလို့ဆွဆွဲခံထားရတဲ့ GGS ကုမ္ပဏီဟာအခွန်ရှောင်နေရာရှိတယ်လို့တဘာဝတံဝေဖို့အတွက်နိုင်ငံတော်ပေးရမယ်ကျွေးကြံကြက်သိမ်းပေါင်း8000ခန့်ကျန်ရှိနေပြီးတံဝေကုပပင်တစ်တန်းကိုတနင်္လာတိုင်းဒေသကြီးအစိုးရထောက်ခံချက်နဲ့ရရှိခဲ့တာလို့လဲဆက်စွန့်ရင်ဝန်ကြီးဌာနဒူးဝန်ကြီးကပြည်အောင်စုလွှတ်တော်မှာပြောခဲ့ပါတယ်
တနင်္လာရီတိုင်းဒေသတွင်းအာဂရီလိုက်စားမှုတိုက်ဖျက်ရေးစုံစမ်းစစ်ဆေးနေတဲ့အခြေအနေတွေကိုကိုဇော်ထက်စုံစမ်းတင်ပြသွားတာပါအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာဘာတွေဆွေးနွေးကြမလဲဆိုတာပြောပြပေးပါဦးမယ်ရှင်မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီကူးပြောင်းကာလမှာခိုင်မာအကောင့်နဲ့ institution ဆိုရင်တက်မတော်တစ်ခုတည်းသာရှိတယ်လို့စစ်ဖက်သတင်းစာရှင်းလင်းပွဲမှာစစ်ဖက်တာဝန်ရှိသူတဦးကပြောခဲ့ပါတယ်ဒါကြောင့်လဲတည်ငြိမ်တဲ့အကူပြောင်းဖြစ်ဖို့ဆိုရင်စစ်တပ်ရဲ့ပါဝင်မှုရှိမှရမယ်လို့ဆိုနေပါတယ်ဒါပေမဲ့လဲဒီမိုကရေစီရဲ့အသက်လွတ်တော်အတွင်ရွေးကောက်ခံမဟုတ်တဲ့စစ်တပ်ကိုယ်စားလှယ်တွေပါဝင်နေတဲ့အပေါ်မှာမကြေလည်မှုတွေပြင်ဆင်မှုတွေရှိပါတယ်ပြင်ဆင်လိုမှုတွေရှိပါတယ်ဒါကြောင့်အခုအင်္ဂါညတိုက်ရိုက်လေးလိုက်အစည်းအဝေးမှာအခုပြောင်းကာလစစ်ဖက်အခမ်းအနားကိုတုံ့တက်ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေ VOA မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်တွေပေးပို့ထားလို့ရတဲ့ဆိုရင် VOA မြန်မာပိုင်းရဲ့တိုက်ရိုက်လေးလိုက်အစည်းအဝေးထုတ်လွှင့်ချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်စေအသံနဲ့ဖြစ်စေကိုမေကွန်ကိုအမြင်ကိုချုပ်တင်ပေးပို့ထားခြင်းရလဲရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923255554ဖြစ်ပြီး email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်ရှင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်နဲ့အမေရိကန်ပြည်ထောင်စုရဲ့နဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်လို့တဲ့ဆန္ဒရှိတယ်ဆိုရင်အဲ့ဒီလိုလှုပ်ဖူးတဲ့နိုင်ငံကိုသူရောက်သွားတော့မှာပါအမေရိကန်ရဲ့ရန်သူကနေမိတ်ဆွေအဖြစ်ပြောင်းလဲလိုက်နိုင်တဲ့နိုင်ငံတွေထဲမှာဗီယက်နမ်ဟာအကောင်းဆုံးနမူနာဖြစ်တဲ့အကြောင်း VOA သတင်းတောက်ဘယ်ဂလူသတင်းပေးပို့ထားတာကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။အမေရိကန်လုတ် B52 ဘုံကျဲလေရင်ပြက်ကနေကွန်မြူနီခေါင်းဆောင်ဟိုချီမင်းရဲ့ဂူပိတ်မန်နဲ့အမေရိကန်စန့်ကျင်ရေးဆောင်ပုတ်အဟောင်းတွေရောင်းချတဲ့လက်ဆောင်ပစ္စည်းဆိုင်အထိအမေရိကန်နဲ့ပတ်သက်လို့ဗီယက်နမ်တို့အတွက်နာကျင်စရာအကြောင်းအရာတွေခဏမျိုးမှာအများအပြားရှိနေတာပါ။ဒီရေကန်ဟာအမေရိကန်ထက်လွတ်တော်မှဂျွန်မက်ကင်းရဲ့လေရင်1969ခုနှစ်မှာဖြစ်ချခံရတဲ့ရေကန်ဖြစ်ပါတယ်။အမတ်တရနေရာလေးကတော့မှကိန်းကိုရေကန်ထဲကနေဆွဲထုတ်ခဲ့တဲ့နေရာပါ။ဒါပေမဲ့အဲ့ဒီအကြောင်းအရာတွေဟာအတိတ်မှာကြံခဲ့ပြီးဖြစ်ကြောင်းဗီယက်နမ်လူငယ်တွေကသူတို့ရဲ့အမြင်အသီးသီးကိုပြောပြကြပါတယ
်။ Just the past and we don't
အဲ့ဒါတွေကအတိတ်မှာကြံခဲ့ပြီးဖြစ်တာကြောင့်ကျွန်တော်တို့ကအဲ့ဒါကိုမစဉ်းစားတော့ပါဘူး
။တကယ်တည်းလည်းမသိဘ
ူး။ American အကြောင်းကျွန်တော်ကြားရတဲ့အခါဖွံ့ဖြိုးမှုနဲ့ခင်မီတိုးတက်တာကိုပဲမြင်အောင်ပါတယ
်။
ကျွန်တော်ကပိုသဘောကျပါတယ်။ဘာဖြစ်လို့လဲဆိုတော့ခင်ဗျားတို့ကသဘောကောင်းတယ်၊စိတ်ကောင်းရှိတယ်၊ပြောတတ်တယ်လေ
။ဗီယက်နမ်က1965ခုနှစ်မှာ American နဲ့ဆက်ဆံရေးပုံမှန်ပြန်လည်တည်ဆောက်ခဲ့တာပါ။ဒီဥပေါ်ဆွေးရင်ကြတဲ့ကိစ္စအပါအဝင်နိုင်ငံခြားအကျိုးတူကိစ္စတွေအများအပြားရှိနေကြောင်းဗီယက်နမ်ဆိုင်ရာ American သမဟောင်းDavid Shea ကပြောပါတယ်
They want a close relationship with the United States.
သူတို့ကကျွန်တော်တို့နဲ့နီးကပ်တဲ့ဆက်ဆံရေးလိုချင်နေတာကဒေသတွင်းမှာစိတ်ဝင်စားမှုပိုရှိလာအောင်လို့ပါ။အဲ့ဒီနီးကအင်းနီချင်းတရုတ်နိုင်ငံနဲ့ဒေသတွင်းတန်တမာရေးကိစ္စတွေမှာတရုတ်နဲ့ရှင်ပြီးတော့ရပ်တည်နိုင်မှာဖြစ်ပါတယ်
။စီရေးရထိတွေ့မှုဟာလည်းပိုပြီးတိုးမြင့်လာနေတာပါ။ဗီယက်နမ်စစ်ပွဲနောက်ပိုင်းပထမဆုံးအကြိမ်ဖြစ်မနစ်ကအမေရိကန်စစ်လေယာဉ်တွေပို့ခဲ့ပါတယ်။ဗီယက်နမ်နိုင်ငံသားအများစုကတော့သမ္မတဒေါ်နယ်ထရမ့်ကိုသဘောကျကြပါတယ်
။သူကတိတ်တော်တဲ့သမ္မတတယောက်လို့ကျွန်မထင်ပါတယ်။အရန်ကောင်းပါတယ်
။သူက McDonald's တို့ KFC တို့လို့ fast food တွေစားတာကိုကျွန်မသဘောကျပါတယ်
။တချင်းကရန်သူဖြစ်ခဲ့သူတွေကအမေရိကန်ကိုချစ်ခင်သဘောကျကြောင်းပြောလာကြတဲ့အတွက်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအနေနဲ့ရောအဲ့ဒီလိုလုပ်နိုင်မလားဆိုတဲ့မေးခွန်းထုတ်เสียဖြစ်လာပါတယ်။ဟနွိုင်းမြို့ကတချို့ကတော့ဖြစ်နိုင်ခြေရှိတယ်လို့ယူဆကြပါတယ်စစ်ပွဲတွေကိုအတိတ်မှာပဲထားလိုက်ပြီးလက်ရှိနဲ့အနာဂတ်ကိုပဲအာရုံစိုက်နေတာပါသူဗီယက်နမ်ကိုလာတဲ့အခါအဲ့ဒါကိုမြင်ကြည့်မယ်ဆိုရင်တော့ကောင်းပါပါဘာလို့လဲဆိုတော့လူတိုင်းကကဘာကြီးငင်းညာတာကိုပဲလူကျင်ကြတာပါလို့ပြောသွားတာပါမေကွန်းထုတ်ရမှာကကင်ပျုံဦးအနေနဲ့အဲ့ဒီလမ်းကြောင်းအတိုင်းလိုက်လို့နိုင်ပါမလားဆိုတာပဲဖြစ်ပါတယ်ခင်ဗျာ
ကိုဇဝင်းဟာပြောပြခဲ့တာပါရှင် VOA American တန်ရဲ့တနင်္လာနေ့ညပဲဆက်ပြီးထုတ်လွှင့်ပေးနေမယ့်အစီအစဉ်တွေကိုတော့ line to meter 1925 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းဖမ်းယူနိုင်နိုင်ကြပါတယ်ရှင
် VOA
မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ25ရက်တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 1509လိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်သွားပေးမယ့်အစီအစဉ်တွေထဲမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှသူယုံကြည်ရနဲ့တက်တန်ရောင်သတင်းလွှာတွေကိုနားဆင်ကြရမှာပါရှင်ဒီအစီအစဉ်တွေကမှအခုအရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်လူပေါင်းသိန်းနဲ့ချီထွက်ပြေးခဲ့ရပြီးအခုနောက်ပိုင်းမှာလည်းတိုက်ပွဲတွေရှိနေတာကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ကုံသွယ်ရေးပိုင်းမှာနှစ်နာနေရပါတယ်ရခိုင်ပြည်နယ်တွင်လုံခြုံရေးအခြေအနေကြောင့်ကုံစည်းတည်ဆောင်ရေးအခက်အခဲကုံသည်တွေကြားယုံကြည်မှုလျော့လာနေတဲ့အခြေအနေအပြင်ဘင်္ဂလားဒေ့ရှ်ဘက်ကလည်းမြန်မာကုန်သည်တွေကူးလူးသွားလာခွင့်မရပဲဖြစ်နေတာပါမြန်မာဘက်ကပို့ကုန်အများစုနဲ့အသာစီးရနေတဲ့မောင်ဒေါ်နေဆက်ကုန်သည်ရဲ့အခြေအနေတွေကိုမောင်ဒေါ်နေဆက်ကုန်သည်ကြီးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းနဲ့ဆက်သွယ်မေးမြန်းပြီးဒီတပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်းကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ရှခိုင်ပြည်နယ်မောင်တော်နယ်ဇက်ကုန်းသွယ်ရေးမှကမြန်မာဘက်ကပို့ကုန်90ရာခိုင်နှုန်းရှိပြီးဘင်္ဂလားဒေ့ရှ်ဘက်ကသွင်းကုန်10ရာခိုင်နှုန်းလောက်ပဲရှိတာပါဒါပေမဲ့အခုတော့နယ်မြေမတည်ငြိမ်တဲ့အခြေအနေကြောင့်ကုန်စည်သေးယူပို့ဆောင်ရေးအခက်အခဲဖြစ်ပြီးဒီလမှာတော့ပို့ကုန်ကျဆင်းပါတယ်မြန်မာဘက်ကငချောက်ငါဒေသရင်းထွက်တဲ့ဝါတို့ကိုအဓိကတင်ပို့တာပါရန်ကုန်ကတက်ဆင်လာတဲ့ရေခဲရိုက်ငါးကဒေတာရင်းမတည်ငြိမ်တာကြောင့်တည်ယူပို့ဆောင်ရေးခက်ခဲနေပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ဈေးကွက်ကိုမြန်မာဘက်ကပဲတင်ပို့နိုင်တဲ့ဈေးကွက်ရှိပေမဲ့လည်းဈေးကွက်မရေမရာဖြစ်ရတဲ့အခြေအနေကိုမောင်နှံနယ်ဆက်ကုန်သေးကြီးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းကအခုလိုပြောပါတယ
်။ဈေးနှုန်းမချိနိုင်တာတရှက်တဲ့ကျွန်တော်ဒီသားမရှိတဲ့ကုန်ကြေတွေပေါ့ဗျာဒီကကုန်ကြေတွေကဟိုအတိုင်းတန်လောက်ပဲ20တိုင်းတန်လောက်ပဲသူကတနိုင်ရနဲ့လုပ်ကြတဲ့အခါကျရင်အဲ့ဒီပေးတွေကိုဒီမှာဝေးအောင်လုပ်ပြီးတော့ကျွန်တော်တို့လောင်ထားတာတို့နောက်ပြီးတော့ဟိုအေးနဲ့ကျွန်တော်တို့ဈေးဘုံကိုထုတ်ဖို့ကြိုးစားတာတို့ဒီကကုန်ကြေတွေကအဲ့လိုမျိုးတွေဟိုတင်ရှိဘူးပေါ့နော်
နှစ်ဖက်နယ်ဆက်ကုန်သွယ်ရေးရဲ့အဓိကအခက်အခဲတစ်ခုကတော့ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာကုန်သည်တွေပြည်ဝင်ခွင့်မရတာဖြစ်ပါတယ်။ပြည်ဝင်ခွင့်မရတဲ့အတွက်နယ်ဆက်ကုန်သွယ်ရေးအပေါ်မှာဘလို့ထိခိုက်ရပါသလဲဆိုတာကိုတော့
နောက်တစ်ချက်ကအစိုးရကကျွန်တော်ဒီဘက်ကလူတွေကအဲ့ဒီဘက်ကိုလူတော်လို့မရဘူးလာလို့မရဘူး။ဆိုတော့အဲ့ဒါကျွန်တော်တို့ဒီတထောင်နဲ့တစင်နဲ့ခွန်ဖြစ်စဉ်နောက်ပိုင်းမှာဘောရထိတဲ့ကျွန်တော်လုံးမရတယ်ဖြစ်အောင်ကျွန်တော်တို့တပတ်ဆောင်နေတဲ့ဒီလိုပဲကပဲလာလာလူကူတဲ့ဟိုတော့ကျွန်တော်အနေနဲ့ဒီစီမိုတော့လို့လာလို့ရအောင်ကျွန်တော်ရခိုင်ပြည်ဝင်ပြီးဒီဆိုအပ်ကိုတက်ကြတယ်အဆိုအပ်ကတော့ခွင့်ပြုပါတယ်ဟိုဘက်ကလက်မခံပါဒီဘက်ကလက်မခံပါဒီဘက်ကတော့ပို့ဖို့ဒီဘက်ကလူကပို့ဖို့လူရှိတယ်အဲရခိုင်ကရခိုင်ကဥမာတရားမှာ50ဒေါ်လေး60ဒေါ်လေးအခုအဲ့လိုမဟုတ်တဲ့အောင်တော့မှပဲအဲလူတွေအရာ30ပဲပို့ဖို့နောက်ပြည့်နောက်30စတဲ့အချင်းစနေပြည်တခုနဲ့အနမန်ကိုပြတဲ့ခက်ခဲမဖြစ်စေတဲ့စနေပြည်တခုနဲ့လူဆိုးရဲ့အမြင်အရာအဲ့ဒီလိုကျွန်တော်ဒီဘက်ကတော့ဖွင့်ပြဖို့တော့ကျွန်တော်စီမံချက်တွေတော့ကျွန်တော်အတိုက်အခံနဲ့တော့အသေးစိတ်ပါတော့လုပ်ထားတာရှိပါတယ်အဲ့ဒီဘက်ကလက်ခံဖို့အတွက်လေကျွန်တော်တို့ မြန်မာပြည်ကောက်ဆိုင်ဝင်စစ်တီမှာရှိပါတယ်ကျွန်တော်သာနဲ့နှခါတင်ပြပါပြီအဲလူချင်းနဲ့တခါတွေ့ဆုံပြီးတော့အဲ့လိုတော့ပြောဆိုထားတာရှိပါတယ်အဲဒါပေမဲ့မြန်မာပြည်ကောက်ဆိုင်ဝင်ရုံးမလေးနဲ့ဒုနန်ချိုင်းဝန်ကြီးဌာနကိုတင်ထားတယ်လို့ပြောပါတယ်ဆိုတော့ကိုကလူကူးတယ်လို့မရသေးပါအဲ့ဒီကောင်ဆိုရင်ကိုပြည်စုကိုကိုယ်တိုင်ဝင်လို့ရတယ်နည်းနည်းလေးဝင်လို့ရတယ်သူကမှလည်းကိုယ်တိုင်းနည်းနည်းဝင်လို့ရတယ်။ဆောက်ကတော့မမြင်သေးနဲ့ပူရတယ်။အဲနောက်အတိုင်းသာအရှင်အတွေးအရင်သေးသာသာဘယ်နဲ့ဘယ်နဲ့စကားများတော့ကျွန်တော်ဒီတုံးစီရခိုင်နုနဲ့ပြောမယ်ဆိုရင်တော့တုံးစီရခိုင်နုအထက်မှာကိုဟိုနိုင်တယ်မြင်တယ်ပေါ့နော်
။ဓာတ်ပြင်ဒေတာရင်းပရိပခတွေနောက်ပိုင်းကုံတွေတွေချာယုံကြည်မှုလျော့လာပြီးအကျွေးယူလို့အကျွေးပေးလို့မရတဲ့အခြေအနေဖြစ်နောက်ကူတန်းရောင်းဝယ်ရည်နှိကွေသွားစေတယ်လို့လဲဥအောင်မြင့်သိန်းကထောက်ပြပါတယ
်။တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတော့နည်းနည်းလေးဒီသာပြမှာနေတာပေါ့နော်။အဲနေတယ်နေတော့ရဆိုတာကကအကျေးပြတာကစပေါ့။လူလူရှင်းတော့ပုံလူရှင်းတော့ဆက်တယ်မှုရှိတယ်။ကြောကြတယ်ကြောကြတယ်အခုဒီမှာချိန်နေခဲ့တဲ့လူတွေနဲ့ဒီမှာရှိတဲ့လူတွေကတော်လာဆိုလာတော့ရှိပါတယ်။အဲအစီအစဉ်ရဆက်ဆံကြတယ်ဒါပေမဲ့အကျေးပေးသေးနေရမှာဒီခင်ကငါးစီလခံလို့ဖြည့်ဖြည့်ပေးတယ်ဆိုလို့ရှိရင်အခုအဲ့လောက်ကြီးမပြီးပါဆရာခံလို့ပဲအကျေးပေးတာလည်းအဲ့လောက်ပဲရှိတယ်လုံးဝမပြီးဘူး cash down cash payment နဲ့အဲ့လိုဒီသားပြမှာဆက်ဆံကြတာရှိပါတယ်ဒါကြောင့်လူတွေကအကျေးနဲ့မရတဲ့အခါမှာငွေရင်းထင်းရတဲ့အတွက်အဲ့ဒီတရားဝင်ကုန်တွေမုန်းလမ်းကြောင်းကနေဖြည်းဖြည်းပြီးတော့တရားဝင်ကုန်တွေမုန်းလမ်းကြောင်းတွေကျောက်တော့တာရှိတယ်
ဒေတာရင်းကနေလူပေါင်းသိန်းနဲ့ချပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့အခြေအနေကြောင့်လုံသားရှားပါမှုနဲ့ကြုံတွေ့နေရသလိုအလုတ်ကန်ရှားပါမှုလည်းဖြစ်နေပါတယ
်အလုတ်ကမရှားပါမှုကတော့ဖြစ်ပါလူတွေတော့အလုတ်ကမရှားပါမှုတော့ရှိပါတယ်မနေ့ကဆိုရင်တော့ပုံပြီးတော့ထင်ထင်ရှားရှားပေါ့နော်အာမနေ့ကဒီဘက်မှာတိစားဝေးလုပ်ငန်းတွေလေးတော်တော်များများမြောက်ပိုင်းမှာလုပ်ကြတယ်။လုပ်ကြတဲ့အခါမှာအလုပ်ကမလေးတော်တွေအတွက်ကျွန်တော်တို့ရခိုင်လုံးကဟို2000ကျော်ပြည့်ပြည့်ဖြစ်ခင်တုန်းကအလုပ်ကမတယောက်ကိုယောက်ျားခံခံမာမာနဲ့လူချင်းတယောက်တရားလုပ်နိုင်တယ်ဆိုလို့ရှိရင် daily cost တစ်နေ့သူရဲ့လောကကအချိန်နဲ့လုပ်မယ်ဆိုလို့ရှိရင်သူက6000လောက်ရှိပါတယ်။6000ကျင်းများဆုံးပဲ။အမျိုးသမီးဆိုရင် 6000 လောက်ရှိပါတယ်။ဆိုတော့ဒီနောက်ဆက်ခွင့်နောက်ပိုင်းမနေ့ကအကုန်လုံးအလုပ်ကမတဲ့လူကြက်တွေကိုတပတ်ဝန်းနဲ့တပတ်ဝန်းနဲ့ထောင်းနေကြည့်တော့ပါလေအမျိုးသမီးကလည်းချစ်ကောင်တပတ်အဲ့ဒါကိုထွက်တော့ပါလေမနေ့ကဆိုဒီနေ့ကတော့ဒီဘက်မှာနေနေပြစားရလုံးကနေမနေ့ကတော့မရှိတဲ့အတွက်ဟိုအလုပ်လေးချားနေသလိုဟိုအလုပ်ကမလေးချားနေတဲ့အတွက်ပြန်ပြီးတော့ကျောင်းဒီနေ့ဒီနေ့ကမောင်တော့ပါဆိုရင်အလုကမလူချင်းတရားကိုတတောင်းအမျိုးသမီးတရားကိုချစ်တောင်းပုံစံတော့ဖဲမှာဆိုလို့ချင်းရင်အလုကမလူချင်းရောက်ရတဲ့ကိုချစ်တောင်းအမျိုးသမီးက6တောင်းမောင်တော့ကတောင်းတာလာတော့ပုံစံတော့မှာစေနေတယ်အလုနေပြီးမှလူရနေစေပုံစံတော့မောင်တော့ဖဲမှာကခုနကအလုလေးချကလို့အလုသားလေးချနေတဲ့အတွက်ဈေးလုံးကတော့ခုနကရှိတော့နဲ့တတောင်းအဲ့လိုမရှိပါဘူးတင်းသား
တရားဝင်ကုံတွေမှုနှိကွေးသွားတဲ့အခြေအနေလောက်ရကံရမလွယ်တဲ့အခြေအနေတွေကြောင့်မူရင်ဆေးဝါးလို့တရားမဝင်ကုံတွေမှုဘက်ကလမ်းကြောင်းပြောင်းသွားတဲ့အခြေအနေမျိုးတွေလည်းရှိနေပါတယ်လက်တလောအခြေအနေမှာနေမြေတွင်တိုက်ပွဲတွေရှိနေတာကြောင့်ကုံစီစီးဆင်းမှုအဆင်မပြေပဲကုံတွေရေးကလည်းရော့ကျနေပါတယ်ရှင်မတ်တန်ဂီထိုက်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ကြပါရစေ။အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါတော့မယ်။စမတ်ဖုန်းဈေးကွက်မှာနံပါတ်1နေရာယူထားတဲ့ Samsung ကုမ္ပဏီက Galaxy Fold ဆိုတဲ့စာအုပ်လိုအဖွင့်ပိတ်လုပ်သုံးနိုင်မဲ့ဖုန်းကိုဈေးကွက်တင်တော့မယ်လို့ကြေညာခဲ့ပါတယ်။စမတ်ဖုန်းလောကမှာပထမဆုံးရောင်းမဲ့ခောက်ဖုန်းရဲ့ဈေးကတစ်လုံးကိုဒေါ်လာ2000နီးပါးနဲ့ရောင်းမှာဖြစ်လို့အင်းနေတဲ့ဖုန်ဈေးခွက်ကိုဘလောက်လှုပ်လှုပ်ရှားရှားဖြစ်သွားအောင်လုပ်နိုင်မှာပါလဲမဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာသုံးသက်တင်ပြထားပါတယ်ရှင
် smartphone လောကရဲ့ရာစုသစ်စာမျက်နှာကိုဖွင့်လိုက်ပြီလို့ Samsung company ကကြေညာပြီးတော့ခောက်လို့ရတဲ့ smart လက်ကင်ဖုန်းကိုမိတ်ဆက်လိုက်ပါတယ
် When it's folded it has a 4.6 inch display it's compact and perfectly portable but when the device opens up your world does too
ပုံမှန် smartphone အတိုင်းဆိုရင်တော့ display screen မျက်နှာပြင်က 4.6 လက်မအရွယ်ရှိပြီးတော့စာအုပ်ဖွင့်လိုက်တယ်လို့ခောက်ထားတဲ့ဖုန်းကိုဖွင့်လိုက်ရင်တော့ 9.3 လက်မအရွယ်ဖြစ်သွားပြီးTablet computer အသေးစားလေးလုံသုံးနိုင်မဲ့ဖုန်းတွေကို Samsung company ရဲ့အထွေထွေ manager Justin Dennison မိတ်ဆက်သွားတာဖြစ်ပါတယ်။ခောက်လို့ရတဲ့ဖုန်းကို Samsung ကထွင်နေတယ်ဆိုတာကိုတော့အရင်ထဲကကြိုသိထားပြီးဖြစ်ပေမဲ့ April လမှာစပြီးရောင်းတော့မယ်ဆိုတာကို February လ20ရက်နေ့တုန်းကအသိပေးကြေညာခဲ့တာပါ။ Galaxy Fold လို့နာမည်ပေးထားတဲ့ခောက်ဖုန်းကို Samsung ကသူတို့ရဲ့ပထမဆုံး smartphone ထုတ်ခဲ့တာ10နှစ်ပြည့်အထိအမှတ်နဲ့ထုတ်မှာဖြစ်ပါတယ်။ခောက်ထားတဲ့ဖုန်းကိုဖွင့်ပြီးတက်ဘလက်လို့သုံးနေတဲ့အချိန်မှာ app 3ခုကိုတပြိုင်တည်းသုံးလို့ရမယ်လို့ဖုန်းမိတ်ဆက်ပွဲမှာနမူနာလုတ်ပြခဲ့ပါတယ်။တဘောက Facebook app, Google မြေပုံ app, WhatsApp app စတဲ့ခုအသုံးများတဲ့ဘလို့ app မျိုးကိုမဆို3ခုတခါတည်းဖွင့်ပြီးသုံးနိုင်မှာဖြစ်ပါတယ်။ 9.3 လက်မအရွယ်ဖုန်း screen ပေါ်မှာအဲ့ဒီ app တွေကတစ်ခုနဲ့တစ်ခုကပ်ရက်ပေါ်နေမှာဖြစ်ပါတယ်။ Galaxy Fold Phone မှာစုစုပေါင်းကင်မရာကလည်း6ခုပါပါတယ်။ဖုန်းအရှိဘက်မှာတစ်ခုအနောက်ဘက်မှာ3ခုနဲ့ဖွင့်ထားတဲ့ဖုန်းမှာနှစ်ခုစုစုပေါင်း6ခုဖြစ်ပါတယ်။အနောက်ဘက်မှာရှိတဲ့ကင်မရာတွေမှာ 60 megapixel ultra wide camera, 12 megapixel wide angle camera နဲ့ telephoto camera တွေဖြစ်ပါတယ်။ selfie ရိုက်နိုင်ဖို့ဖုန်းရှိမှာပါတဲ့ကင်မရာကလည်း 10 megapixel ရှိပါတယ်။ Galaxy Fold Phone တွေရဲ့ခောက်လို့ရတဲ့ဖုန်းနှစ်ဖက်ချမ်းလုံးမှာတစ်ဖက်စီမှာဘက်တရီတွေပါပါတယ်။9နှစ်လောက်ကြာအောင် Samsung company တီထွင်ထားတဲ့ Galaxy Fold Phone တွေကို American မှာ April 26ရက်နေ့မှာစတင်ရောင်းချတော့မှာပါ။ဈေးကတော့ Galaxy Fold Phone တစ်လုံးကို $1,980 ပေးရမှာမို့ဈေးကတော့မသေးလှပါဘူး။တကဘာလုံး smartphone တွေအရောင်းကြနေချိန်မှာဖုန်းတစ်လုံးကို $2,000 နီးပါးပေးရမှာမို့ပေးရတာနဲ့တန်အောင်တီထွင်ထားဖို့လိုတယ်လို့ Gartner သုတေသနလုပ်ငန်းကညွှန်ကြားရမှု Warner Gartner ကသုံးသပ်ပါတယ်
It has a steep price of just below $2,000 starting at 1980 ASP. So there's going to have to be some use value. If
$1,980 ဆိုတော့ $2,000 နီးပါးတော်တော်လေးဈေးကြီးပါတယ်။ဒါကြောင့်ဈေးနဲ့တန်အောင်ထူးထူးခြားခြားပါဖို့လိုရတယ်။တကယ်လို့ Samsung က operating system နဲ့ application software တွေကိုဈေးနဲ့တန်အောင်ဖန်တီးနိုင်မယ်ဆိုရင်တော့ခောက်လို့ရတဲ့ဖုန်းကိုလူတွေကဈေးကြီးလဲပေးဝယ်ကြအောင်နဲ့မကပါဘူး။Samsung Electronics ရဲ့အကြီးအကဲ DJ ခိုးပြောတယ်လို့ပဲ smartphone လောကရဲ့ခေတ်တကိုရောက်သွားနိုင်ပါတယ
် smartphone ထုတ်လုပ်နေသူတွေအသက်အစမ်းတွေထပ်ပြီးလုံနိုင်ပါတော့မလားလို့တန်တရားရှိသူတွေကိုခောက်လို့ရတဲ့ Galaxy Fold Phone တွေကအော်စီမဲ့ဖုန်းဖြစ်တယ်လို့ Samsung Electronics ရဲ့ကုမ္ပဏီအကြီးအကဲကပြောထားပါတယ်။တကယ်တော့ smartphone တီထွင်နေကြတဲ့ကုမ္ပဏီတွေကခောက်လို့ရနိုင်မဲ့ဖုန်းမျိုးသူ့ထက်ငါဥအောင်လို့အပြိုင်တီထွင်နေကြတာပါ။ Samsung ကတော့ကမ္ဘာဈေးကွက်မှာရောင်းတော့မယ်လို့ပထမဆုံးကြေညာတဲ့ကုမ္ပဏီဖြစ်ပါတယ်။တရုတ်ကုမ္ပဏီ Xiaomi ကခောက်ဖုန်းထုတ်တော့မယ်လို့မကြခင်ကပဲကြေညာခဲ့ပါသေးတယ်။ Huawei ကလည်းဒီနှစ်ထဲမှာခောက်လို့ရတဲ့ဖုန်းထုတ်မယ်လို့သတင်းတွေထွက်နေပါတယ်။ Lenovo ကလည်းထွင်တော့မယ်လို့အရေးအမွေပြောခဲ့ပါတယ်။ LG ကတော့ခောက်လို့လိမ့်လို့ရမယ် OLED display နဲ့ TV ထုတ်တော့မယ်လို့ကြေညာထားပြီးသားပါဒီကုမ္ပဏီတွေအားလုံးက Samsung လို့သူတို့တီထွင်မှုအသစ်ကိုတကယ်ဈေးကွက်တင်နိုင်မယ်ဆိုရင်တော့အခု2019ခုနှစ်နဲ့နောက်နှစ်တွေမှာခောက်လို့ရတဲ့ဖုန်းတွေအများကြီးကိုတွေ့လာရနိုင်တယ်လို့ The Verge နည်းပညာဆောင်ပါတစ်ခုမှသုံးသပ်ထားပါတယ်smartphone ဈေးကွက်မှာတော့ Samsung company ကထိတ်တန့်နေရာမှာရှိနေဆဲဖြစ်ပါတယ်ဒါပေမဲ့ Samsung ဖုန်းတွေအပါအဝင်ကမ္ဘာတစ်ဝန်းလုံး smartphone တွေအရောင်းကျနေချိန်မှာသူ့ရဲ့ခောက်လို့ရတဲ့ဖုန်းတွေကဖုန်းဝယ်ခြင်းသူတွေစိတ်လှုပ်ရှားလိုချင်တဲ့ဖုန်းမျိုးဖြစ်လာအောင်ဆွဲဆောင်နိုင်ဖို့အရေးကြီးတယ်လို့ကြွမ်းကျင်သူတွေကပြောနေပါတယ်။နည်းပညာဆိုင်ရာသုံးသပ်သူ Ben Wood ကလည်းအခုလိုသုံးသပ်ပါတယ်
။ Samsung remains the biggest mobile phone player by volume worldwide. It's the number 1 player. Just behind them now is Huawei number 2 and you got Apple number 3. But don't forget of course that Apple is number 1.
Samsung ကကမ္ဘာတစ်ဝန်းမှာဖုန်းလုံးရေအများဆုံးရောင်းရတဲ့ကုမ္ပဏီအနေနဲ့ပထမနေရာမှာရှိနေပါတယ်။သူနောက်မှာ Huawei ကနံပါတ်2နေရာမှာရှိပြီး Apple ကနံပါတ်3နေရာမှာရှိပါတယ်ဒါပေမဲ့ကုမ္ပဏီတန်ဖိုးရဆိုရင် Apple ကလောလောဆယ်နံပါတ်1မှာရှိပါတယ်ဒါကြောင့် Samsung အနေနဲ့လက်ရှိအယောင်အေးနေတဲ့ဈေးကွက်မှာအယောင်တက်အောင်လုပ်ရမယ့်စိန်ခေါ်မှုအပြင်အသည့်အစမ်းထွင်ဖို့အမြဲကြိုးစားနေတဲ့ Apple နဲ့ဈေးကွက်မှာနံပါတ1နေရာရအောင်အပြင်းအထန်ကြိုးစားနေတဲ့ Huawei ရဲ့ PR တွေကလည်းသူတို့မှာရှိနေပါတယ်
Samsung company အတွက်လောလောဆယ်အရေးအပါဆုံးဖြစ်တဲ့ Galaxy S10 phone တွေကိုလည်း Samsung က February လ20ရက်နေ့ကပွဲထုံမိတ်ဆက်ခဲ့ပါသေးတယ်။ Galaxy S10 phone တွေရဲ့ထူးခြားချက်ထဲမှာ phone ကိုကျိုးမဲ့ battery သွင်းနိုင်တဲ့ပစ္စည်းလိုသုံးနိုင်မဲ့အသည့်အဆန်းအပြင်တော်တော်လေးထူးတယ်လို့ Samsung ကပြောတာကတော့ phone လုံခြုံရေးအတွက်ကိုယ့်ရဲ့လက်ပွေယူတဲ့စနစ်ပါ။
And this one is the world's first ultrasonic fingerprint sensor.What that means is that there's technology inside here that's sending sound waves into the screen.
ကဘာပထမဆုံး ultrasonic fingerprint sensor ဖြစ်တယ်လို့ Samsung တာဝန်ရှိသူတယောက်ကရှင်းပြနေတာပါ။လက်ပွေနှိပ်ရတဲ့နေရာမှာကိုယ့်ရဲ့လက်ပွေကိုဖိနှိပ်လိုက်တာနဲ့လက်မပေါ်ကလက်ပွေအစင်းအကြောင်းတွေကိုနှုံးလွန်အတန်းလိုင်း ultrasonic ဖတ်ဆက်ကတိုင်းတာပြီးတော့ကိုယ်စစ်မစစ်စရာကိုတိုက်ကြည့်ပေးတဲ့စနစ်မျိုးအလုံးကျုံဆုံးဖြစ်တယ်လို့ Samsung ကပြောပါတယ်။အခုတစ်နှစ်ထဲမှာအခုလိုမျိုး Galaxy S10 phoneတဲ့တွေအပြင် Galaxy Fold 6 ဖုန်းကိုဈေးွက်တင်မှာမို့ဒီနှစ်ဟာ Samsung အတွက်အရေးကြီးတဲ့နှစ်လို့ပြောနိုင်ပါတယ်။ကမ္ဘာမှာပထမဆုံးထုတ်ရောက်မဲ့ခေါက်ဖုန်းကဒေါ်လာ 2,000 နီးပါးပေးရမှာမို့ထင်သလောက်ရောင်းရပါမလားလို့မေးခွန်းထုတ်ဆရာဖြစ်ပေမဲ့ Samsung ကခေါက်ဖုန်းထုတ်တော့မယ်ဆိုတဲ့သတင်းနဲ့အများစိတ်ဝင်စားမှုကိုရသွားစေတာကတော့သေချာပါတယ်ရှင်။
အဆုမြတ်မွန်စီစဉ်တင်ဆက်ပေးခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်။မြန်မာလူရေးနေကြတဲ့ဘလော့တွေကအများစိတ်ဝင်စားမယ့်အကြောင်းအရာတွေနိုင်ငံတကာဘလော့ဂါတွေနဲ့ IT စောင့်ပါရှင်တွေကြားအပြော့များအရေးများနေတဲ့အကြောင်းတွေကိုအခုဘလော့ဂါတွေပြောသမျှအစီအစဉ်ကနေတနင်္လာနေ့ညဘက်အစီအစဉ်တိုင်းမှာတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။အခုတခါတော့မအီးသန္နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်ကြရအောင်ပါရှင်။
ရှင်လောကကြီးရဲ့ဘရင်တဆူလို့တော့မှာဖက်ရှင်လောကမှာတင်စားသုံးနှုန်းတဲ့ဖက်ရှင်ဒီဇိုင်နာကာလာဂက်ဖီလ်ဖေဗရူလာ19ရက်နေ့ကကွယ်လွန်သွားတာကြောင့်ဖက်ရှင်အတိုင်းအဝိုင်းတစ်ခုလုံးရောအမှုပညာအတိုင်းအဝိုင်းနဲ့ကမ္ဘာနာမည်ကျော်အတိုင်းအဝိုင်းတွေအားလုံးစိတ်မကောင်းဖြစ်နေကြပါတယ်။သူကဒီဖက်ရှင်လောကမှာရာစုနှစ်တဝက်ကျော်နာမည်တစ်လုံးနဲ့နေခဲ့တာဖြစ်ပြီးတော့သူ့တက်ကူတော့သူ့ကိုယ်တိုင်ကလွဲပြီးတော့ရက်တီတီချာချာဘယ်သူမှမသိပါဘူး။ကွယ်လွန်ချိန်မှာ85နှစ်လို့တော့သတင်းတွေမှာဖော်ပြကြပါတယ်။သူရဲ့မွေးနေ့နဲ့ပတ်သက်လို့လူတွေမျိုးစုံပြောနေပေမဲ့လည်းအဖြစ်နိုင်ဆုံးကတော့စက်တင်ဘာ10ရက်1933ခုနှစ်ဖြစ်ပါတယ်။သူကဂျာမနီကဖက်ရှင်ဒီဇိုင်နာဖြစ်ပြီးပြင်သစ်နာမည်ကြီးဖက်ရှင်ဒီဇိုင်တွေနဲ့တွဲဖက်ပြီးတော့အားလုံးသိကြတာပါ။1980ပြည့်လွန်အစောပိုင်းကာလတုန်းကပြင်သစ်ရဲ့ဖက်ရှင်ကေဟာ Chanel တွဲပြီးတော့သူ့ရဲ့နာမည်ကိုသိနေကြပါပြီ။အဲတုန်းကဆိုရင် Chanel Fashion ဒီဇိုင်ကခရိုးရိုးခတ်တုံးတုံးပုံတွေနဲ့အသက်ကြီးပိုင်းတွေအတွက်လို့ဖြစ်နေပြီးတော့အခုတော့ Chanel လို့ဆိုလိုက်ရင်ကမ္ဘာထိပ်တန်းခေတ်အမီဆုံး Fashion တွေထုတ်တဲ့နာမည်ကြီး Fashion ဒီဇိုင်တစ်ခုဖြစ်ပါတယ်။ဒီဇိုင်နာ Karl Lagerfeld က Chanel တွေမှာက LV ရဲ့ Fendi Fashion ဒီဇိုင်ကိုလည်းလူမသိသူမသိအနေထားကနေပြီးတော့နာမည်ကြီးအောင်လုပ်ပေးခဲ့သူပါ။အမြဲတမ်းအမဲရောင်ကုတ်အင်ကြီးပေါင်းမျိုးဝတ်ဆင်ပြီးတော့သူ့ရဲ့ငွေရောင်စပင်းကိုအနောက်မှာချီပြီးတော့မျက်မှန်အမဲကြီးတက်ထားတဲ့စတိုင်နဲ့သူ့ကိုဘယ်နေရာတွေးလိုက်တွေးလိုက်အားလုံးကကြည့်ကြပြီးတော့ဒီလိုဖြစ်အောင်လေသူကတမင်တကာ view site ဝတ်ဆင်တာပါသူကသူ့ဘဝရဲ့အမှတ်အတိုင်းရုပ်ပြပုံဖြစ်တယ်လို့သူကိုယ်တိုင်ပြောဖို့တာကိုအမြဲတမ်းမီဒီယာတွေမှာဖော်ပြနေရှိပါတယ်သူကိုယ်တိုင်ပေးချင်တဲ့ပုံရိပ်ကိုသူဖန်တီးပြီးတော့ဝတ်ဆင်ပါတယ်လို့သူကပြောပါတယ်တကယ်တော့မျက်နှာဖုံးလိုပါပဲ Venice မြို့မှာကမျက်နှာဖုံးတဲ့ Carnival ပွဲတော်ကကျွန်တော်တို့အတွက်နှစ်စဉ်လုံးကျင်းပနေတဲ့ပွဲတော်ပါလို့သူ့ရဲ့ဝတ်စားစီရင်မှုနဲ့ပတ်သက်လို့ပြောခဲ့မှုပါတယ်သူရဲ့ဖန်ရင်းနိုင်စွမ်းရှိမှုရဲ့စီးပွားရေးမျက်စီရဲ့တိတ်ပြီးတော့ဖြစ်ချင်တဲ့သူရဲ့အတ္တရဲ့ပေါင်းလိုက်တော့စီးပွားရေးဘိုင်းမှာရောတကယ်ကမ္ဘာအဆင့်မြင့် fashion လောကမှာပါနာမည်ကျော်တာမဆက်ပါဘူးနော
် You know fashion is not needed there may oral problems in the world who may be more important so this is not the problem but it's an industry
and fashion ဆိုတာတကယ်တော့မလိုပါဘူးဗျာကမ္ဘာကြီးမှာဒီထက်အရေးကြီးတဲ့တခြားပြဿနာတွေမှပြည့်လို့ဒါပေမဲ့လည်း fashion ဆိုတဲ့လုပ်ငန်းကြီးကလည်းရှိနေတယ်အချိန်ကာလနဲ့အလိုက် fashion တွေကလည်းဖြစ်ပေါ်ပြောင်းလဲနေတယ်ဒီတော့ fashion ကအချိန်ကိုလိုက်ပြီးတော့မပြောင်းနိုင်လို့ရှိရင် fashion ဆိုတာဘယ်ဖြစ်လာတော့မလဲ
အတိတ်ကိုပြန်ကြည့်ပြီးတော့နောင်တမရတဲ့တခါလဲသူ့ရဲ့အာသာချက်လို့ပြောရပါမယ်သူကဒီလောက်အသက်ကြီးလာပြီမဲ့လဲကွယ်လွန်ခြင်းအထိကလေးတွေနဲ့ထိတွေ့ပြီးတော့ခင်မိနေစေလဲဖြစ်ပါ යි ပြီးခဲ့တဲ့နှစ်2018မှာပဲတချင်းကနာမည်ကျော် model Cindy Crawford ရဲ့သမီးအခု super model Kaia Gerber နဲ့ပေါင်းပြီးတော့သူ့ရဲ့နာမည်နဲ့ brand အသစ်တစ်ခုထုတ်ခဲ့ပါ යි သူက fashion design ဖန်တီးတဲ့နေရာမှာတော်တာမဟုတ်ပါဘူးသူကိုယ်တိုင်ကလည်းဓာတ်ပုံစံဖြစ်ပါ යි နောက်ပြီးတော့စာပေပိုင်းမှာလည်းနှံ့ဆက်ကျွမ်းကျင်သူပါ
ခုနကပြောခဲ့သလိုသူ့ရဲ့မွေးနေ့ကိုလူတွေအားလုံးတိတိကျကျမပြောနိုင်အောင်ဆိုပေမဲ့သူ့ကိုဂျာမနီနိုင်ငံဟမ်ဘတ်မြို့မှာဂျာမန်မိခင်နဲ့ Swedish Parkin တို့ကမွေးခဲ့တာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းမှာတော့ဂျာမနီအရှေ့တောင်ပိုင်းကသူတို့မိသားစုပိုင်းမွေးမြူရေးခြံရေးထဲမှာတွားနေပြီးတော့သူ့ရဲ့ကလေးဘဝကိုဖျက်ဆီးခဲ့တာပါ။အဲ့မှာသူကပြင်သစ်ဆရာကိုအင်ကော်ပိုရိတ်အစာတင်ခဲ့ရပါတယ်။နောက်တော့သူပြင်သစ်နိုင်ငံပါရီမြို့ကိုပြောင်းနေပြီးအဲ့ရောက်လို့တိတ်မကြခင်1954ခုနှစ်မှာပဲသူထိုးတဲ့သုံးမွေးကုတ်အင်းကြီးဂျိုင်းမွေးမှာအနိုင်ရခဲ့ပါတယ်။အဲ့ကဆလို့ fashion လောကတွေအခြေချခဲ့တာပါ1960ပြည့်လုံးအလဲပိုင်းကာလတွေမှာတော့ Chloe fashion တစ်စိတ်အတွက်အလုပ်လုပ်ပေးနေတဲ့သူအကြီးကျယ်အောင်မြင်ခဲ့ပါတယ်ဒါပေမဲ့လည်းတကယ့်ကိုသူ့ကိုဒေးရီကျယ်အနေထားရအောင်လို့ပို့ပေးခဲ့တဲ့တစ်စိတ်ကတော့ Chanel fashion တစ်စိတ်ဖြစ်ပါတယ်နိုင်ငံရေးနဲ့ပတ်သက်ရင်တော့ဂျာမနီမှာဝင်ကြီးချုပ်အန်ဂလာမာကယ်ကဆီးရီးယားကဒုက္ခသည်တွေအများများကိုခလုံးဝင်ပြူတာကြောင့်ဒီပေါ်သဘောမတူတဲ့လူတွေထောက်ခံမှုနဲ့နိုင်ငံတွင်းမှာလက်ရဆုံးပါတီအားကောင်းလာတာအတွက်ဝင်ကြီးချုပ်ကိုသူကဝေဖန်ခဲ့ပါတယ်အစားအသောက်မှာတော့သူက diet coke အချို့မပါတဲ့ coca cola ကိုနှစ်နှစ်ချက်ချက်တောက်တက်ပြီးတော့ fashion ပိုင်းမှာဆိုရင်တော့သူနောက်ပိုင်းနှစ်တင်မှာအမြဲတမ်းဝတ်တက်တဲ့ suit ဆုံးနဲ့ light အောင်လို့2009ရဲ့အစောပိုင်းတုန်းကသူဝေးချခဲ့တယ်လို့သိရပါတယ်ရှင
် Hey y'all friend I got to tell you something Oh yeah I want to be a celebrity yeah
ဒီတက်တဲ့အောင်တင်းနော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနော်ညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတင်းလွာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht. All have my own jet. Painted on the side in bright red. It's gonna stay friend. Here comes a crazy fan. Oh, up in my face. Oh no. Security. Take this guy Kevin away. Oh, oh. That's right.
မအေးတနာကြစီစဉ်တင်ဆက်ပေးနေတဲ့တတ်တန်ရောင်တရင်လွာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုကဘာတဝမ်းအမှုပညာအာကစားစာပေယဉ်ကျေးမှုစသဖြင့်နေပေတီးတီးမှထင်ရှားကြော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းအထွေထွေကိုစုစည်းတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်ကျမတို့ view in မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့ကိုညံပိုင်တင်ဘာကိုယုံကြည်သလဲဆိုတာကိုနားဆင်ကြရမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်။ကျွန်တော်ယုံကြည်တာကတော့မြည်တိတိုင်းပြည်မှာမဆိုလူမျိုးတိုင်းလူမျိုးတိုင်းဟာတူညီတယ်လို့ယုံကြည်တယ်ကျွန်တော်အမေရိကမလာခင်တုန်းကကျွန်တော်စိတ်ထဲမှာအမေရိကကလူတွေဟာကျွန်တော်တို့မြန်မာပြည်ကလူတွေထက်စားစားအရရာပိုတော်တယ်လို့စိတ်ထဲမှာထင်မိတယ်ဘာဖြစ်လို့အဲ့လိုထင်လဲဆိုတော့ဟောလီဝုဒ်ရုပ်ရှင်တွေကိုကြည့်ပြီးတော့ဒီအမေရိကကမုံမြော်တိုက်တယ်လီယင်တင်တင်မောတွေရင်းငုံတင်မောတွေကိုကြည့်ပြီးသူတို့နိုင်ငံကလူရတော်လိုက်တာဒီလောက်ကြီးကျယ်ခမ်းနားတဲ့အရာတွေကိုစောင့်နေပြီးတော့ကျွန်တော်တို့မြန်မာပြည်ကလူတွေကတော့ကားတစ်စီးတောင်အင်ဂျင်တစ်လုံးတောင်ချင်းမြအောင်မထုတ်နိုင်ဘူးလို့စိတ်ထဲမှာထင်နေ။အဲတော့ဟိုစဉ်းစားကြည့်လိုက်ရင်တော့ အားလုံးညီမတွေညံလိုက်တာလို့ဆယ်ထဲမှာထင်တယ်။ဒါပေမဲ့ကျွန်တော်ကိုယ်တိုင်အမေရိကရောက်တဲ့အခါဘာကိုသွားပြီးတွေ့လဲဆိုတော့ဒီကလူတွေလေလူတွေပဲညီမကြီးမှလူလဲညီမကြီးမှလူပဲဒီကလူတွေအားလဲတော်တဲ့လူအားတော်တယ်ညံတဲ့လူအားညံတယ်။အဲ့တော့ကျွန်တော်ကလူတွေအားလုံးဟာသူရဲ့သားနဲ့ဘာဖြစ်လို့ချမ်းသာတဲ့နိုင်ငံကချမ်းသာပြီးကျွန်တော်တို့နိုင်ငံကဆင်းရဲနေလေလို့ကျွန်တော်စဉ်းစားမိတော့နောက်ဆုံးရတဲ့အခြေကဒါဒီအားလုံးကစနစ်ကြောင်လို့ကျွန်တော်ကောက်ချက်ချမိတယ်။အမ်ဥပမာအမေရိကန်ကအစိုးရဝန်ထမ်းတွေအားရေးပူရအားဖြင့်လက်မစားလို့ညီမကြီးမကတော့အများကြီးသိတဲ့အတိုင်းပဲအချင်းပြတ်မှုကအရင်များတယ်။အာဒါကိုကြည့်ပြီးအမေရိကန်လူမျိုးတွေဟာကျွန်တော်တို့လူမျိုးတွေထက်အကျဉ်းစာရိတ်တဝန်ထမ်းစိတ်ဓာတ်ပိုကောင်းတယ်လို့အပေါ်ရန်ကောက်ဆက်ဆွဲလို့ရတယ်။ဒါပေမဲ့ကျွန်တော်တို့နားလည်ထားမယ့်အချက်ကဒီအမေရိကန်လူမျိုးတွေလည်းကျွန်တော်တို့ကြီးပြင်းခဲ့တဲ့စနစ်အောက်မှာကြီးပြင်းခဲ့ရင်ဒီအမေရိကန်ရဲတွေလည်းလက်စားမှာပဲလို့ကျွန်တော်ယုံကြည်တယ်။အလားတူပဲကျွန်တော်တို့မြန်မာလူမျိုးတွေလည်းစနစ်ကောင်းကောင်းအောက်မှာကြီးပြင်းလာတယ်လို့ရှိရင်ကျွန်တော်တို့မြန်မာဝန်ထမ်းအများစုကလက်စားကြမှာမဟုတ်ဘူးလို့ကျွန်တော်ယုံကြည်တယ်။ဒါကြောင့်ကျွန်တော်တို့ဟာအမေရိကန်မှမဟုတ်တရုတ်ရုရှားပဲလူမျိုးကောင်မှအထင်ကြီးကြမလို့ဘလို့အထင်ပေးကြလည်းမလို့ဘူးမိကုန်းချောင်းအရင်တိုင်းပြည်ပြည်မှာလူမျိုးဆိုတာထက်စနစ်ကလာတိုင်းပြည်ရဲ့ကံကြမ္မာကိုအဆုံးဖြတ်ပေးတာလို့ကျွန်တော်ယုံကြည်တယ်အမေရိကန်ကမှကတော့အရန်ကံကောင်းတဲ့အချက်ကအမေရိကန်ကိုစပြီးထိဆောင်ခဲ့တဲ့ဒီ Founding Father လို့ခေါ်တဲ့လူရကိုအရန်လဲတော်တဲ့အပြင်စိတ်ထားလဲမှန်တဲ့အတွက်ကိုပိုင်အာနာကိုယူဖို့မစင်စားဘဲနဲ့တိုင်းပြည်အတွက်အရန်ကောင်းတဲ့စနစ်ကိုချပေးနိုင်ရတယ်။အာကျွန်တော်လဲဒီနေရာကနေပြီးတော့မြန်မာပြည်မှာစနစ်ကောင်းတစ်ခုအချိန်တိုအတွင်းမှာတည်ဆောက်နိုင်ဖို့ညွှန်လင်းပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ32နဲ့58တို့ကနေပြီးတော့ပြန်လည်နားဆင်နိုင်ကြပါရဲ့ရှင်။မနေ့ဖန်အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့စီးပွားရေးကဏ္ဍနဲ့အတူသုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုလည်းပြန်ပြီးတော့နားဆင်ကြရမှာပါ။လိုင်းဒိုမီတာ24 50 58နဲ့တို့ကနေပြီးတော့နားဆင်နိုင်ပါတယ်။အခုတနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါမယ်ရှင်။
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေတိတိကျကျတိုးတက်မှုရှိနေတာကြောင့်တရုတ်ပေါ်တွင်းကုန်ကွန်တိုးကောက်မဲ့ရက်ရွှေ့ဆိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးတဲ့နောက်တရုတ်စုရှယ်ယာဈေးတွေ900ခန့်နှုန်းကျော်ဒီကနေ့မြင့်တက်သွားပါတယ်။ညာနာပစ္စည်းမူပိုင်ခွင့်အကာအကွယ်ပေးရေးကိစ္စ၊လေယာစိုက်ပျိုးရေးကိစ္စ၊တရုတ်ငွေကြေးတန်ဖိုးချထားတဲ့ကိစ္စအပါအဝင်အရေးကြီးတဲ့ကိစ္စအများပြားနဲ့ပတ်သက်လို့နှစ်ဖက်ဆွေးနွေးမှုတွေတိုးတက်မှုရှိတယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာအခုရက်ပိုင်းကျင်းပတော့မယ့်ထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဂွန်းနဲ့ကောင်းမွန်တဲ့ဆက်ဆံရေးရရှိမယ်လို့မျှော်လင့်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောခဲ့ပါတယ်။အမြင်တူရေတူမယ်လို့ယုံကြည်ပြီးတော့လာမယ့်ရက်ပိုင်းအတွင်းမှာဒါကိုပိုပြီးမြင်ရလာရမှာဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်။ဒါပြင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်တွေလုံးဝဖျက်သိမ်းသွားနိုင်မယ့်အခွင့်အရေးလည်းရှိနေတယ်လို့သူကဆိုပါတယ်။အမေရိကန်ကဒီဗင်နီဇွဲလားဂျာဖြတ်သမ္မတဖြစ်အသိအမှတ်ပြုထားတဲ့ဟွမ်ဂွိုက်ဒိုနဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်တို့ကိုလံဘီယာနိုင်ငံဘိုဂါတာမြို့တော်မှာဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။တောင်အမေရိကန်နိုင်ငံတွေပါဝင်တဲ့လီမာဂရုအဖွဲ့အစည်းဝေးပွဲမှာလည်းလူသားချင်းစာနာစရာပြဿနာတွေတစ်နေ့တခြားပိုကြီးနေတဲ့ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်လို့အမေရိကန်ဒုသမ္မတအမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုလော့စ်အိန်ဂျလိစ်မှာတနင်္ဂနွေနေ့ကကျင်းပတဲ့ဒီအော်စကာဆုပေးပွဲမှာ Green Book ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိသွားပါတယ်။အကောင်းဆုံးမင်းသားတရုတ်ဆောင်ဆုကတော့ Bohemian Rhapsody ကမှအဆိုတော် Freddie Mercury အဖြစ်တရုတ်ဆောင်သူ Rami Malek အကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုကိုတော့ The Favorite ရုပ်ရှင်ကမှ Britain က Anne Bayama အဖြစ်တရုတ်ဆောင်သူ Olivia Colman တို့ကရရှိသွားပါတယ်။အကောင်းဆုံး Director ဆုရရှိသူကတော့ Mexico နိုင်ငံကအိအင်ကူအမျိုးသမီးတယောက်အကြောင်းအခြေခံရိုက်ကူးသူ Alfonso Cuarón ဖြစ်ပါတယ်ရှင်။
တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးသွားတာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Patrick Thea ဖြစ်ပါတယ်ရှင်။ကျမတို့ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တော်ဒါရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.